Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရက်2019ခုနှစ်မလ25ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝဲမှာလိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့ဆုမြတ်မော်မှာသမ္မတဒေါ်နယ်ထရမ့်အနေနဲ့ရာဇဝတ်မှုမကျူးလွန်ခဲ့ဘူးလို့စုံစမ်းရေးမှူးရောဘတ်မော်လာကကောက်ချက်ချမှတ်ထားတယ်လို့အပြစ်မရှိဘူးလို့လည်းအစိုးရခံစားရဲမှပြောမှတ်ထားဘူးလို့ရှေ့နေချုပ်ဝီလျံဘားကပြောကြပါတယ်ထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲတိုင်ကြားချက်တွေကိုစုံစမ်းပြီးမေလ9ရက်နေ့မှရွေးကောက်ပွဲရလဒ်ကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားခဲ့ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အခြေညာပေးပါမယ်ရှင်
နိုင်ငံတကာသတင်းတွေပြီးဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းကပြိပက္ခတွေမှာဒေသခံတွေတေဆုံးတရားရတာရှေးဟောက်အမွေနှစ်တွေပျက်စီးကုန်တာတွေကိုနိုင်ငံတော်ထိပ်ပိုင်းတာဝန်ရှိသူတွေကိုတင်ပြသွားမယ်လို့ကော်မရှင်ဘက်ကပြောသလိုနိုင်ငံရေးပါတီတွေဘက်ကတော့
ဖြစ်ပျက်မှုတွေနဲ့တန်မြတ်တွေနဲ့တော့ဆောင်ရွက်တာတွေရတယ်ကျွန်တော်တို့အရှင်ကြီးတာရှိနိုင်တယ်လို့
ရခိုင်အမျိုးသားပါတီ ANP ရဲ့ဒုတိယဥက္ကဋ္ဌဒေါ်အေးနုစိန်ပြောသွားတာပါရှင်။အခုလိုရခိုင်ပြည်နယ်ထဲတိုက်ပွဲတွေဆက်လက်အရှိန်မြင့်နေသေးတာကြောင့်ဒုက္ခသည် 2,000 ကျော်အထိရှိလာနေပါတယ်။တခါလွိုက်ကောပန်းချံတွေကဗိုလ်ချုပ်ကြေးရုပ်ဖယ်ရှားရေးလေးပွင့်ဆိုင်ဆွေးနွေးဖို့သဘောတူထားတာနဲ့တချိန်တည်းကရင်နီလူငယ်တွေကကြေညာချက်တစ်ခုထုတ်ပြန်လိုက်ပါတယ်။နောက်ပြီးတော့မြစ်ဆုံစီမံကိန်းအလုံးစုံဖျက်သိမ်းရေးဆိုတဲ့သတင်းလွှာတွေကိုလည်းနားဆင်ကြရမှာပါရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဂျန်နိုင်တို့ကကြေညာပေးပါမယ်ရှင
်2016အမေရိကန်ရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်နှောက်ယှက်ခဲ့သလားဆိုတဲ့အပေါ်စုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့အစီရင်ခံစာအရသမ္မတဒေါ်နယ်ထရမ့်ရောသူ့ရဲ့မဲဆွယ်စီးရုံးရေးတာဝန်ခံတဦးတယောက်မှရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့တယ်ဆိုတဲ့အထောက်အထားမတွေ့ခဲ့ရဘူးလို့ရှေ့နေချုပ်ဝီလျံဘားကပြောကြားခဲ့ပါတယ်ရောဘတ်မော်လာရဲ့အစီရင်ခံစာကိုအကျဉ်းချုပ်ပြီးလွှတ်တော်ကိုပေးပို့ခဲ့တဲ့စာထဲမှာသမ္မတထရမ့်ကတရားစီရင်ရေးကိုနှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတာနဲ့ပတ်သက်လို့သမ္မတအနေနဲ့ရာဇဝတ်မှုမကျူးလွန်ခဲ့ဘူးလို့စုံစမ်းရေးမှူးမော်လာကကောက်ချက်ချမှတ်ထားတယ်လို့အပြစ်မရှိဘူးလို့လည်းပြောမှတ်ထားဘူးလို့ရှေ့နေချုပ်ဘားကရေးသားထားပါတယ်သမ္မတမှာအပြစ်မရှိဘူးလို့အစိုးရခံစားထဲမှာပြက်ပြက်သားသားပြောမှထားပေမဲ့သမ္မတထရမ့်ကတော့သူအပြစ်ကလုံးဝလွတ်တယ်လို့ပြောကြခဲ့တယ်လို့သမ္မတတယောက်အနေနဲ့အခုလိုစုံစမ်းခံရတာချက်စရာဖြစ်တယ်လို့တုံ့ပြန်ခဲ့ပြီးတော့တခြားတစ်ဖက်ကိုစုံစမ်းတင်တယ်လို့ပြောကြခဲ့ပါတယ်။ရွေးကောက်ပွဲမှာထရမ့်အနိုင်ရဖို့ထရမ့်အောင်နိုင်ရေးတာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာကို22လကြာစုံစမ်းစစ်ဆေးပြီးတဲ့နောက်ရောဘတ်မော်လာကတရားရေးဌာနကိုပြီးခဲ့တဲ့တောက်ချာနေ့ကအစိုးရခံစားတင်ပြခဲ့တာပါ။အဲ့ဒီအစိုးရခံစားကိုရှေ့နေချုပ်ဘားကစာမျက်နှာ၄မျက်နှာစာအနှစ်ချုပ်ပြီးတော့လွှတ်တော်ကိုတနင်္ဂနွေနေ့ကပေးပို့ပြီးအများပြည်သူကိုအသိပေးခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကိုနှောက်ယှက်တဲ့ရုရှားအစိုးရရဲ့ဆောင်ရွက်ချက်တွေမှာထရမ့်စီယုံရဲ့တာဝန်ရှိသူတယောက်မှပူးပေါင်းခဲ့ခြင်းမရှိဘူးလို့ရှေ့နေချုပ်ကဆုံးဖြတ်ခဲ့ပါတယ်။ထရမ့်စီယုံရဲ့အဖွဲ့ကိုကူညီဖို့ရုရှားဘက်ကကမ်းလှမ်းမှုတစ်ချိန်မကရှိခဲ့တယ်လို့လည်းသူ့ရဲ့အနှစ်ချုပ်တင်ပြချက်မှာရေးထားပါတယ်ရှင်။
ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နေတညာဟူဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့တွေ့ဆုံမှာဖြစ်ပြီးတော့အိမ်နောက်သူဟာချက်ချင်းပဲဣသရေလကိုပြန်มาဖြစ်ပါတယ်။ဂါဇာဒေသကဒုံးကျည်နဲ့တိုက်ခိုက်နေကြကြောင့်သူ့ရဲ့ခီးစဉ်ကိုအခုလိုလျှော့ချလိုက်တာလည်းဖြစ်ပါတယ်။မူလာတုံးကတော့မစ္စတာနေတညာဟူဟာအိမ်ငါလေးကြာရင်အိမ်မီတော်မှာညစာစားပြီးအမေရိကန်ဣသရေလလူလူဆက်ဆံရေးကော်မတီကိုမင်းငုံပြောကြားသွားဖို့အစီအစဉ်ထားတာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ပြောင်းလိုက်တာနဲ့ပတ်သက်ပြီးပြောထားတဲ့ကြေညာချက်မှာတော့ဣသရေလနိုင်ငံအနေနဲ့ဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ကတိပြုပြောကြားလိုက်ပြီးတော့သူဆိုရတော့ဒါဟာဣသရေလနိုင်ငံအပေါ်မှာရာဇဝတ်မှုမြောက်တဲ့တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒုံးကျည်ကဣသရေလနိုင်ငံအလယ်ပိုင်းတယ်လာဗီမြို့အရှေ့မြောက်ဘက်ကိုထိမှန်ခဲ့ပြီး9ယောက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ဣသရေလစစ်တပ်ကတော့ဒီတိုက်ခိုက်မှုဟာဟမားစ်စစ်သည်တို့အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်လိုက်ပြီးဂါဇာနယ်စပ်ကိုအင်အားတွေထပ်ဖြည့်တဲ့အနေနဲ့တပ်တွေထပ်ပြီးဆေးလွှတ်ထားတယ်လို့လည်းပြောပါတယ်။ဣသရေလနိုင်ငံမှာလာမယ့် April 9ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာအကျိတ်နယ်ဖြစ်နေပြီးမစ္စတာနေတန်ယာဟူဟာဒီရွေးကောက်ပွဲမှာပြန်ပြီးတော့အရွေးခံဖို့နိုင်ငံရေးအရထောက်ခံမှုအကောင့်အောင်လုပ်တဲ့အနေနဲ့သမ္မတထရမ့်နဲ့တွေ့ဆုံမှုလာရောက်တာဖြစ်ပြီးတော့ဒီတွေ့ဆုံမှုအတွင်းမှာလည်းသမ္မတထရမ့်ဘက်ကအငင်းပွားစရာဖြစ်နေတဲ့ဂိုလန်ကုန်းပြင်ဒေသကိုဣသရေလကပိုင်ဆိုင်နေဆိုတာကိုတရားဝင်အသိအမှတ်ပြုသွားမယ်လို့ခန့်မှန်းရပါတယ်။ဣသရေလကဂိုလန်ကုန်းပြင်ဒေသကို1968ခုနှစ်ကစီးရီးယားနဲ့ဖြစ်ပွားခဲ့တဲ့6ရက်ကြာစစ်ပွဲအတွင်းမှာသိမ်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာမလ24ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲရလဒ်အဖြစ်အစဉ်ကိုမေလ9ရက်နေ့မှကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကတိပြောကြားလိုက်ပါတယ်။ဘဲပါတီကမဲရလဒ်အများဆုံးရထားတယ်ဆိုတာသိပေမဲ့မဲရလဒ်နဲ့ပတ်သက်တဲ့တိုင်ကြားချက်အားလုံးကိုစုံစမ်းပြီးမှရလဒ်ကိုကျင်းပမယ်လို့ကော်မရှင်အကြီးအကဲဂျာရန်ဗစ် ဖွန်မာကပြောကြားခဲ့ပါတယ
်ကိုယ်ရတော့ကလီယာတိုကရေရင်စံနွန်การสอบสวนเนี่ยนะครับสํานวนไต่สวนเนี่ยนะครับซึ่งมีเรื่องร้องเรียนเข้ามานะครับ
ให้ไว้ရွေးကောက်ပွဲမတမာမှုတိုင်ကြားချက်အားလုံးကိုမေလ9ရက်နေ့မတိုင်ခင်မှာစုံစမ်းသွားပါမယ်ရွေးကောက်ပွဲဟာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်ရလားဆိုတာကိုကော်မရှင်ကစုံစမ်းပြီးတော့မှတရားဝင်ရလတ်ကိုထုတ်ပြန်သွားပါမယ်လို့ကော်မရှင်အတွေ့အကြုံမှုချုပ်ဖွန်မာကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲရလတ်95ရာဂိုင်းနှုန်းအထိပဲတနင်္ဂနွေနေ့မှာရေတွက်ခဲ့တာကမဲမမတ်မကန်လုံမှုတွေရှိသလားဆိုတာကိုစုံစမ်းနိုင်ဖို့အတွက်ရွေးကောက်ပွဲစီးငင်းစည်းကမ်းတွေအရာလုပ်ရတာလို့လဲကော်မရှင်တာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာရှင်းသွားပါတယ်။ကနဦးရလတ်တွေတုန်းကစစ်တပ်လိုလားတဲ့ပလန်ပရာချာရုတ်ပါတီကရှေ့ပြေးနေတယ်လို့ကော်မရှင်ကအစောပိုင်းကပြောကြားခဲ့ပေမဲ့မဲမမတ်မကန်မှုတွေရှိတယ်ဆိုတဲ့ပြောကြားမှုတွေကြဲကြဲလောင်လောင်ထွက်လာခဲ့တာပါ။ဒါကြောင့်လက်ရှိအာဏာသိမ်းစစ်ကောင်ဆောင်ပရာယုတ်ချန်အိုချာအနေနဲ့ဝင်ကြီးချုပ်ရာဒူးဆက်ယူပြီးအစိုးရဖွဲ့နိုင်လောက်တဲ့အထိမဲရခဲ့တယ်လားဆိုတော့အခုအချိန်မှမရေရာသေးပါဘူး။အရေးဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့ပတ်သက်နေတဲ့ပွေထိုင်းပါတီကတော့အစိုးရဖွဲ့မယ်လို့ပြောနေပါတယ်။လောလောဆယ်မဲရေအတွက်ပြီးသလားပွေထိုင်းပါတီကပလန်ပရာချာယုတ်ပါတီနဲ့မဲ9သိန်းလောက်ပဲကွာပြီးတော့ဒုတိယနေရာကလိုက်နေတာပါ။လူငယ်လူလတ်အများဆုံးထောက်ခံအပြည့်တဲ့ဒီနိုင်ငံရေးပါတီသစ်ဖြစ်တဲ့ Future Forward ပါတီကတော့မဲတတိယအများဆုံးရရှိထားပါတယ်ရှင်။
ရခိုင်မြို့နယ်မြောက်ဦးမြို့မှာရခိုင်တပ်မတော် AA နဲ့ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေအတွင်း AA ဘက်ကမြောက်ဦးရှိအောင်ရင်ကျေးမှုနယ်မြေနဲ့ရဲရော်တွေအတွင်းကနေပြစ်ခတ်မှုတွေရှိတယ်လို့မြမတပ်မတော်ကပြောကြားလိုက်ပါတယ်။ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဘက်ကအဲ့လိုပြောကြားလိုက်တာဖြစ်ပြီးတော့ဒေသခံပြည်သူတွေအနေနဲ့လည်းတပ်မတော်နဲ့ပူးပေါင်းဆောင်ရွက်ကြဖို့ပြောလိုက်ပါတယ်။မြောက်ဦးတိုက်ခိုက်မှုမှာတော့ AA အဖွဲ့ကလူနေအင်ဂျီတွေအတွင်းကနေပြစ်ခတ်တာမျိုးမရှိဘူးဆိုပြီးတော့ညှင်းဆုံထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကအစိုးရညဉ့်ဉန်းရေးကိုယ်စားလှယ်တွေနဲ့ NCA လက်မှတ်မထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနေပြည်တော်မှာတွေ့ဆုံစဉ်တုန်းကလည်း AA ကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်။ဒီညဉ့်ဉန်းရေးလုပ်ငန်းစဉ်မှာ AA ကိုလမ်းဖွင့်ပေးထားတယ်လို့အစိုးရကိုယ်စားလှယ်ဘက်ကပြောပါတယ်။ဒါပေမဲ့လည်း AA အဖွဲ့ကိုအကြမ်းဖက်လက်နက်ကိုင်အဖွဲ့ဖြစ်တာသတ်မှတ်တယ်လို့တမတော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့ကတော့ AA ပါဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့မျိုးစားပြန်လည်တင်မြင့်ရေးနဲ့ညဉ့်ဉန်းရေးဗဟုဌာနတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့အဲ့ဒီဆွေးနွေးပွဲပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေအနည်းဆုံး၈ကြိမ်ဖြစ်ပွားခဲ့ပါတယ်။မြန်မာစိုးရတပ်ဖက်ကလေးလကြအပြစ်ရထားတဲ့စစ်တိုင်းဌာနချုပ်နေမြေ၅ခုမှာလည်းတတိယမြောက်လအတွင်းတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဟာအရင်လတွေကတည်းကပုံများလာပြီးတော့ဒိုင်းသာလနဲ့ကိုင်းအဖွဲ့ EO တွေအနေနဲ့လည်းညဉ့်ညဉ့်ရေးဆွေးနွေးရမှာမဖြစ်နိုင်တာတွေကိုမဆွေးနွေးကြပဲညဉ့်ညဉ့်ရေးကိုရှေ့ရှုလှုပ်ဆောင်ကြဖို့ကိုတမတော်ဘက်ကပြောလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 မြောက်ไซโดมิเตอร์25 kHz 11803ညไซโดมิเตอร์32 kHz 9335เนี่ยปฐมนาทีวัดมาไลน์แลมิเตอร์190 kHz 1505ตัวนี้ว่าทุ่นไปได้ครับ
နာမည်ညာပဲနိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်လို့အစ်စ်မြင့်စုံစမ်းစစ်ဆေးမှုလုပ်မယ်လို့ဝန်ကြီးချုပ် Jacinda Ardern ကဒီကနေ့ကြေညာလိုက်ပါတယ်။လူပေါင်း90သေဆုံးခဲ့တဲ့တိုက်ခိုက်မှုဘလို့ကြောင့်ဖြစ်ရတယ်လဲဆိုတာကိုအသေးစိတ်သိရအောင်လို့စုံစမ်းဖို့အရေးကြီးတယ်လို့ဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောကြားပါတယ်။တရားရုံးချုပ်တရားသူကြီးကဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့တော်ဝင်ကော်မရှင်ကနောက်အနာဂတ်မှာအခုလိုမျိုးတိုက်ခိုက်မှုတွေဘယ်လိုရှောင်ရှားမလဲဆိုတာကိုလည်းအဖြေရှာမှာဖြစ်ပါတယ်။ဖြစ်ခတ်မှုမဖြစ်ခင်ကတနက်သမားရဲ့လှုပ်ရှားမှုတွေ၊ရဲနယ်ထောက်လှမ်းရေးဌာနတွေရဲ့ဆောင်ရွက်မှုတွေ၊စစ်မီးမောင်းပြန်တနက်တွေနယူးဇီလန်မှာရရှိနိုင်မှုအခြေအနေတွေအပြင်လူမှုကွန်ရက်ရဲ့အခမ်းအနားကိုကော်မရှင်ကစုံစမ်းမှာဖြစ်ပါတယ်။နယူးဇီလန်နိုင်ငံဟာပြည်သူတွေကိုစောင့်ကြည့်ထောက်လှမ်းနေတဲ့နိုင်ငံမဟုတ်ပေမဲ့တိုက်ခိုက်သူတွေနဲ့ပတ်သက်ပြီးသိနိုင်မလား၊သိတယ်မလားဆိုတာကိုအဖြေရှာဖို့လိုတယ်လို့ဝန်ကြီးချုပ်ကပြောပါတယ်ရှင်။
ပြီးခဲ့တဲ့သတင်းပတ်တွင်နယူးဇီလန်နိုင်ငံကဗလီနှစ်ခုမှဖြစ်ပေါ်ခဲ့တဲ့လူ90သေဆုံးခဲ့တဲ့ပစ်ခတ်တိုက်ခိုက်မှုဖြစ်စဉ်ဟာလူမျိုးရေးခွဲခြားဆန့်ကျင်မှုဝါဒစွဲအမေရိကန်ကလက်ရာဇွန်ရောက်တွေရဲ့အကြမ်းဖက်တပ်ဖြတ်မှုဖြစ်စဉ်တွေနဲ့အလားတူတူပါတယ်အစွန်ရောက်လူမျိုးရေးခွဲခြားဆက်ဆံမှုတွေကိုလေ့လာစောင့်ကြည့်ရေးအဖွဲ့ ADL ရဲ့စာရင်းအရ2018ခုနှစ်အတွင်းအမေရိကန်မှာဖြစ်ရင်းအစွန်ရောက်တွေရဲ့တိုက်ခိုက်မှုတွေကြောင့်38ဦးသေဆုံးခဲ့ပြီး2018ခုနှစ်မှာတော့အနည်းဆုံး90လောက်သေဆုံးခဲ့တယ်လို့ဆိုပါတယ်2080ခုနှစ်ကတည်းကစည်ရင်းတွေအရတော့လွန်ခဲ့တဲ့9နှစ်အတွင်းစွန့်ရောက်တိုက်ခိုက်မှုနဲ့ဆက်နွယ်တဲ့တေဆုံးမှုဥယျာဉ်မြင့်တက်လာခဲ့တာပါဒီလိုပြစ်မှုတွေကိုကျူးလွန်ခဲ့သူအများစုကလူမျိုးရေးဝါဒကိုထောက်ခံသူတွေဖြစ်ကြပါတယ် ပြီးခဲ့တဲ့အောက်တိုဘာလကအမေရိကန်နိုင်ငံ Facebook မြို့ဖျားကြောင်တွင်လူမျိုးရေးဝါဒဆွဲအစွန်းရောက်တဦးရဲ့ပြစ်ခတ်မှုကြောင့်ဂျူးလူမျိုး12ဦးသေဆုံးခဲ့ရတဲ့ဖြစ်မျိုးအပြင်နှစ်တိုင်းလူမျိုးဆွန်းရောက်တွေနဲ့ဆက်နွယ်နေတဲ့တိုက်ခိုက်မှုတွေကြောင့်သေဆုံးသူတွေရှိနေတာကိုသတိမပြုမိတဲ့ဖြစ်စဉ်တွေလည်းရှိပါတယ်။သမ္မတဒေါ်လန်ထရမ့်ကတော့ Let alone New Zealand ပလီနှစ်ခုအတွင်းပြစ်ခတ်မှုကလူမျိုးရေးဝါဒဆွဲကြောင့်ဖြစ်တယ်လို့သူမထင်ဘူးဆိုပြီးတော့ပြောပါတယ်။ဒါပေမဲ့လူမျိုးရေးဝါဒဆွဲဟာကြီးမားလာနေတဲ့ပြဿနာဖြစ်တယ်လို့ Southern Poverty Law Center လို့ခေါ်တဲ့လူမျိုးရေးမုန်တီးခွဲခြားမှုကိုစောင့်ကြည့်လေ့လာရတဲ့အဖွဲ့ကတော့ပြောပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နောက်ငါးမြောက်ပိုင်းမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့အရသာ73ယောက်ထက်မနည်းမှာကလေး10ယောက်ပါတယ်လို့ကုလသမဂ္ဂကဒီကနေ့အတည်ပြုလိုက်ပါတယ်။မတည်ငြိမ်တဲ့ Kunduz မြို့နယ်ရဲ့မြို့တော်နားမှာတာလီဘန်တွေနှိမ်နင်းတဲ့အမေရိကန်နဲ့အာဖဂန်တပ်တွေပူးပေါင်းပြုလုပ်တဲ့စစ်ဆေးရေးအတွင်းမှာစနေနေ့ကလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တာပါ။ထိခိုက်သေဆုံးခဲ့မှုတွေနဲ့ပတ်သက်လို့ကနအူးတွေးရှိချက်တွေကိုအာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂအဖွဲ့ကထုတ်ပြန်ရမှာသေဆုံးမှုကိုအတည်ပြုခဲ့တာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်ခဲ့စဉ်အတော်အတွင်းအရသားတွေတေဆုံးခဲ့တဲ့ဆိုတဲ့တခြားသတင်းတွေကိုလည်းအတည်ပြုနိုင်ဖို့စူးစမ်းနေတယ်လို့ UNAMA အဖွဲ့ကပြောပါရတယ်။တာလီဘန်တွေရှိတဲ့တဲလာဝက်ကရက်ွက်အပေါ်ပူပေါင်းတပ်တွေဘက်ကစီးနှင်းတိုက်ခိုက်ခဲ့တာကိုတာလီဘန်တွေဘက်ကအခိုက်အမာပြန်ပြီးခုခံနေတယ်လို့တာဝန်ရှိသူတွေနဲ့အနာဂတ်ဒေသခံတွေကပြောကြပါရတယ်။ထိုးစစ်အတွင်းမှာအမေရိကန်တပ်ဖွဲ့ဝင်2ယောက်နဲ့အာဖဂန်အထူးတပ်ဖွဲ့ဝင်တချို့တေဆုံးခဲ့ပြီးတဲ့နောက်မှာအမေရိကန်တပ်တွေကလေကြောင်းကနေစစ်ကူတိုက်ခဲ့တာဖြစ်ပါရဲ့ရှင်။
မြောက်ကိုရီးယားကတာဝန်ရှိသူတချို့ဟာကိုရီးယားနိုင်ငံဆက်ဆံရေးယုံကိုဒီကနေ့နလနေမှာပြန်ပြီးတော့ရောက်ရှိလာကြပါတယ်။လွန်ခဲ့တဲ့3ရက်ကခိုင်မာတဲ့အကြောင်းပြချက်မရှိဘဲအထက်ကညွန်ကြားချက်ကြောင့်ဆိုပြီးမြောက်ကိုရီးယားကသူ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူသွားခဲ့တာပါ။အခုဘာကြောင့်ဝန်ထမ်းတချို့ပြန်လာရသလဲဆိုတာနဲ့ဝန်ထမ်းအလုံးကိုပြန်ပြီးဆစ်လွတ်ပေးမှလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဖေဖော်ဝါရီလအတွင်းဗီယက်နမ်နိုင်ငံမှာတွေ့ဆုံဆွေးနွေးမှုကသဘောတူညီချက်တစုံတရာမရခဲ့တဲ့နောက်မြောက်ကိုရီးယားကနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုခဲ့ပြီးတပတ်ကြာမှာဝန်ထမ်းတွေကိုကိုရီးယားနိုင်ငံဆက်ဆံရေးယုံကနေပြန်လည်ခေါ်ယူဖို့မြောက်ကိုရီးယားဘက်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကြီးညာပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေစတိုက်နားဆင်ရပါမယ်။ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့အစိုးရတပ်တို့ကြားစစ်ရေးပြည်ပခအတွင်ဒေသခံတွေထိကြိုက်သေးချေခဲ့ရတာတန်တရားနဲ့ဖမ်းဆီးအရေးယူခံရတာနဲ့ရှေးဟောင်းမြုပ်ပျက်စီးဆုံးရှုံးမှုအတွက်ကော်မရှင်ဖွဲ့ပြီးနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ကိုဒီသတင်းပတ်ထဲတင်ပြသွားမယ်လို့လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီခေါင်းဆောင်တွေပါဝင်တဲ့ကော်မရှင်ကပြောပါတယ်။တစ်ချိန်တည်းမှာရခိုင်ဒေသတွင်ငြင်းချမ်းစေခြင်းရင်တောင်ချန်းသူအကျန်းဖက်အဖွဲဆိုတဲ့အုံနှုံမျိုးကိုအစိုးရတပ်မတော်ဘက်ကခေါ်ဝေါ်နေတာတွေကိုသတိပြုဖို့လိုကြောင်းရခိုင်အရက်ဖက်အဖွဲစီတွေကလည်းအကြံပြုကြပါတယ်။မတ်စုမောင်ကဆက်ပြီးပြောပြမှာပါရှင်
။ရခိုင်ပြည်နယ်အတွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ဘေးလွရာကိုတိမ်းရှောင်နေရတဲ့ဒုက္ခသည်ပေါင်းက2000ကျော်ရှိသွားပြီဖြစ်ပါတယ်။တရားဥပဒေစိုးမိုးမှုကင်းပြီးတော့နေမြေမတည်မငြိမ်ဖြစ်နေတဲ့အချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတချို့ပါဝင်ရခိုင်ဒေသခံတော်တော်များများဖမ်းဆီးစစ်ဆေးတရားစွဲဆိုခံနေရတဲ့အတွက်ဒေသခံပြည်သူတွေမှာအတော်လေးကိုစိုးရိမ်ကြောက်လန့်နေကြတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဒုခရဒေါ်အင်းနုစိန်ကပြောပါတယ
်။ဆွဆွဲမှုတွေနဲ့တန်တရားတွေနဲ့တော့ဆောင်ရွက်တာတွေကတော့ကျွန်တော်တို့အရှင်ကြီးတောင်းချင်နိုင်တယ်လေ။ရုံသိမ်းနိုင်တယ်လေ။ကျွန်တော်တို့ကအဖြစ်မတူဘူးလေ။စိတ်အနာရရကြီး၊ပိုအနာရရကြီး။အခုဆိုပိုကဒီကထိုင်းထူထားတာတွေ၊ရှုံ့ဆောင်ထားတာတွေအချုပ်ခံလေးမှမတွေ့ရတာတွေအများကြီးပဲတက်နေတယ်။ဒီမှာကချင်းလို့ဆိုတော့ဂျာမီနဲ့လည်းဟိုမသိခြင်းလို့မရဘူး။လာကြတယ်၊ပြင်ကြီးကြောင်းကြတယ်၊ကျွန်တော်အမှုလိုက်ပေးရတယ်အဲ့ဒါမျိုးတွေရှိနေ
။ဟုတ်ကဲ
့။ဒါတွေကတော့အစခိုင်းမှန်တမဲ့အေးအေးလေးလို့ဟိုအစလို့ဒီဒီဘူးရဆန်ဆန်ပြောလိုက်ပါဖြင့်ဟိုတလင်းတွေထုတ်ပြန်လာတဲ့ပြည်သူ့ချင်းနေတာတွေကဂျောင်းမန်ကြီးလို့ဖြစ်နေတော့ဟိုဘန်လိုက်တဲ့အနေထားတွေကဟုတ်ကဲ့။ဘာမှမင်းအမှန်တရားကဘယ်နည်းပြောင်းမြတ်တာမို့ရမလေးကောင်းတဲ့ဆိတ်ချင်တာလေးဆိုတာကိုကျမတို့ဆန်းစစ်ဖို့လိုတဲ့အနေအထားလေးရှိတယ်။ဒါတွေကြောင့်ပဲကျမတို့ဟိုတိုင်းဒီစုံစမ်းရေးကောင်စီကိုဖွဲ့ပြီးတော့အမှန်တရားတစ်ခုကိုဘယ်လိုကြီးကျမတို့ပေါ်ဆောင်ပြီးတော့ပြင်ပြပေးနိုင်ရဲ့ဒီလိုအဖွဲ့အစည်းကိုဘယ်လိုမျိုးလဲနော်အချင်းတို့အချင်းမှရပ်တန့်နိုင်ရဲ့ဒီလိုကူးခြားကြမလို့ဒါတွေကြောင့်ကျမတို့အဖြေရှာနိုင်တဲ့ဒီစုံစမ်းရေးကောင်စီရဲ့အလုပ်တွေကိုကျမတို့လုပ်ရတာဖြစ်ပါ
ဒီလိုမျိုးဒေသခံတွေအပေါ်မတရားဆွဆွဲမှုတွေနဲ့ဖမ်းဆီးအရေးယူနေတာအပါအဝင်စစ်ဖြစ်နေတဲ့အချိန်မှာအရက်သားတွေတေကြေထိခိုက်ဒဏ်ရာရတာတွေနောက်ပြီးတော့မြောက်ဦးမြို့တွေကရှေးဟောင်းမွေနစ်တွေပြက်စီးဆုံးရှုံးနေတာခဲ့ရတာတွေကိုဖြစ်ပွားရနေရတဲ့အထီးကွင်းဆင်းပြီးတော့ AMP ရခိုင်မျိုးသားပါတီကဦးဆောင်တဲ့လွတ်တော်ကိုယ်စားလှယ်တွေပါပါဝင်တဲ့ကော်မရှင်ဖွဲ့ပြီးတော့ကွင်းဆင်းစစ်ဆေးနေတယ်လို့ကော်မရှင်ဦးဆောင်သူလည်းဖြစ်ဥပဒေပညာရှင်ရှင့်နေတူဦးလည်းဖြစ်တဲ့ဒေါ်အင်းနုစင်ကပြောပြပါတယ
်တမန်ကိုယ်တိုင်ပါဝင်ပြီးတော့ဆက်ပြီးတဲ့နေ့ကတပတ်ပြောမှကျွန်တော်တို့အစီအစဉ်ဆောင်ကြပြီးငွေနဲ့တန်းတန်းဆန်ပေါ်ဖို့ကျွန်တော်ကအခုဦးဆောင်ပြီးကျွန်တော်တို့ဆက်လက်ပြီးတော့ပြင်ပြပါဖို့အနေထားရှိပါ
ရခိုင်ပြည်နယ်ပြည်စည်းပိပခပြင်းထန်နေချိန်မှာပဲတပ်ဖက်ကသတင်းစာရှင်းလင်းမှုတွေမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အပေါ်မှာအကြမ်းဖက်တောင်းကျမ်းသူတွေလို့ခေါ်ဝေါ်တုံးဆွဲနေမှုတွေဟာပို့ပြီးတော့မှစစ်မီးတောက်စီတဲ့အခြေအနေဖြစ်နေတဲ့အတွက်သတိထားသင့်တယ်လို့ရခိုင်မျိုးသားကွန်ရက်ကဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်စစ်တမ်းရဲ့ကာကွယ်ရေးချုပ်ပြောတာလည်းရှိတယ်အမျိုးသားပြန်လည်တင်းကျပ်ရေးတွေကျွန်တော်တို့အဓိကလိုလားခဲ့ရင်ပေါ့နော်တိုင်းရင်းသားလက်နက်ကိုင်တွေကကောင်းကျန်သူတို့နေနေတဲ့မြန်မာပြည်ရှိတာပြည်လည်လာမဲ့အချက်မဟုတ်ဘူးလို့ကျွန်တော်တို့မြင်တယ်။အဲတွေ့ဆုံရှင်းလင်းရေးကိုလက်ပြပါလိုက်ဟိတာရရှိရှိပေါ့နော်။ဟိုတန်းကြီးရဲ့လက်ရှိပကတိအရှိန်အမြန်ကိုအချိန်ခံနဲ့တွေ့ဆုံရှင်းလင်းမှုမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်မြင်တယ်။နောက်တွေ့ဆုံရှင်းလင်းမှုတော့လက်ပါရလက်ပြီးတဲ့အခါအပြစ်ဖို့တဲ့တဲ့ရာရှင်းလင်းပုံစံမျိုးကိုကိုကိုကာပါယူတဲ့တဲ့ထုတ်ပြန်မှုမျိုးလုပ်နေတယ်ဆိုရင်လည်းကျွန်တော်တို့တန်းကြီးရဲ့ပြဿနာတွေပြည်လည်လာပြောင်းချောင်းမရှိဘူးလို့ကျွန်တော်တို့ပကတိအချိန်ကိုမြင်တယ်ပေါ့နော်
။မြောက်ဦးမြင့်နယ်ကိုရောက်ရှိနေတဲ့ရခိုင်မျိုးသားကိုရက်ကဥတင်ထူအောင်ကတော့အခုလက်ရှိမှာကိုမြောက်ဦးမြို့နယ်မှာလက်နက်ကြီးတန်းကြီးကြားနေရလို့ဒေသခံတွေရောဆစ်ဆောင်ပြည်သူတွေပါကြောက်လန့်နေကြတယ်လို့ပြောပြပါတယ
်ကျွန်တော်ဒီမှာအခုမြောက်ဦးရောက်နေတာပေါ့နော်ကျွန်တော်တို့အခုဒုက္ခတွေစခန်းကြီးကိုရောက်ခဲ့တယ်ကျွန်တော်ဒီနယ်လင်းရမြို့နယ်ထဲမှာရှိတဲ့ဒုက္ခတွေစခန်းကြီးဆွချိုးရောက်ခဲ့တယ်အခုမြောက်ဦးမှာကျွန်တော်ရောက်နေပြီအဲလက်နက်ကြီးပြစ်ခတ်မှုကအကျဉ်း30ကျော်လောက်ရှိနေပြီပေါ့နော်အဲပြစ်တာရောဘယ်ကိုပြစ်မှမသိဘူးအမီနာကိုပြစ်နေတဲ့သဘောပဲနောက်ပြီးတော့ဒီကြီးအပိုင်းနဲ့ကြားနေရတယ်အဲ့တော့ဒီလူကြီးကလည်းအများကြီးပေါ့နော်ဆွေကြောင်းလိုက်မှုတွေဖြစ်တယ်အဲ့တော့ဒီချက်တွေကိုလက်ရှိအစိုးရအနေနဲ့ပြင်းပြခံတာမဟုတ်အစာစီကြီးယူဆောင်ရဖို့လိုတယ်လှုပ်တော်လေးပါတော့အစကြရပါပဲနော
်နိုင်ငံတော်သမ္မတရုံဘက်ကတော့ရခိုင်ပြည်နယ်တည်ငြိမ်အေဂျင့်ရေးအထောက်အကူပြုကော်မတီကိုဖွဲ့စည်းထားပါတယ်ဒါပေမဲ့လို့အစိုးရဖွဲ့စည်းထားတဲ့ကော်မတီဟာရခိုင်ပြည်နယ်တည်ငြိမ်အေဂျင့်ရေးအတွက်သူတို့ဘာတွေလှုပ်ဆောင်မှုရှိနေတယ်လဲဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်ရှင်
မဆုမုံပြောပြသွားတာပါရှင်အခုလိုရခိုင်ပြည်နယ်ထဲမှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေလျှော့ချရေးဆက်လက်ဆွေးနွေးသွားဖို့အမျိုးသားပြည်လဲတင်မြရေးနဲ့ငြိမ်းချမ်းရေးဗဟုဌာန NRPC နဲ့သဘောတူခဲ့ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာကိုပဲရခိုင်ပြည်နယ်အတွင်းမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်ဒီရပ်ပိုင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းအရက်သားတွေထိခိုက်မှုပိုများလာသလိုစစ်ရှောင်အရေးအတွက်ဟာလည်း2000ကျော်လာပြီဖြစ်တဲ့အကြောင်းကုညီပေးရေးဖွဲ့တွေကပြောပါတယ် VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်စုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါအမျိုးသားပြန်လည်သိမ်းမြရေးနဲ့ငြိမ်းချမ်းရေးဗဟုသန္ဓ NRPC နဲ့ရခိုင်တပ်မတော်ပါဝင် IC လက်မှတ်ရေးသူချင်းမရှိသေးတဲ့တိုင်းဒေသလက်နက်ကိုင်ရှေ့ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ကပဲတွေ့ဆုံခဲ့ကြပြီးဖြစ်ပွားနေဆဲတိုက်ပွဲတွေကိုရှင်းချဖို့အတွက်ဆက်လက်ဆွေးနွေးထားဖို့သဘောတူညီခဲ့ကြတာပါ။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့တိုက်ပွဲပြင်းထန်နေဆဲလို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရတယ်။
တိုက်ပွဲတွေရှင်းချရေးဆိုတဲ့ဥစ္စာတော့အချက်တစ်ချက်အနေနဲ့တော့ပါတာပေါ့။ဒါပေမဲ့လို့ဒီရခိုင်ဖက်မှာတော့အပေါ်မှာစစ်ကနေပြီးတော့ထုံးစစ်ကတော့ဆက်ပြီးတော့လုံးနေတယ်။တိုက်ပွဲကလည်းဆက်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်နေတယ်ဗျ။ဒီမတ်လ16ရက်နေ့ကနေမတ်လ23ရက်နေ့အထိပေါ့နော်။အဲ့ဒီနေ့တိုင်းလိုတိုက်ပွဲဟိုဖြစ်ခဲ့တယ်ဗျ။ဒီဗမာလက်နက်ကိုင်တွေဖက်ကနေပြီးတော့ကြားဆုံးသူနဲ့ဒဏ်ရာသူက120တိရှိခဲ့ဗျ။ဒီ22ရက်နေ့တည်းဒီတရက်ထဲမှာကိုသူတို့ဘက်ကကြားဆုံးတဲ့ဥယျာဉ်ဟာ80အထက်ကိုရှိတယ
်။အထူးသဖြင့်လေးမြမြေရှိဘက်ကမ်းရှိမုတ်ဆိုးတောင်တန်းရတိတ်တောင်မြို့နယ်နဲ့ဘူရီတောင်မြို့နယ်ကြားရှိလောရမတောင်ချီကြောက်တော်နဲ့ပလက်ဝမြို့နယ်ကြားတွေမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆိုပါတယ်။ဒီရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာတပ်မတော်ဘက်ကအရသားတွေပေါ်မှာပြင်းမခါတိုက်ခိုက်တာတွေများနေတယ်လို့ခိုင်တုခကဆိုပါတယ်။
မျိုးကြီးရအမုံတရားတွေဖြစ်လာပြီးမှဒါအရသားတွေကိုဒါပြင်းမထတိုက်ခိုက်လာတာကြီးရတယ်အထူးသဖြင့်တော့ဒီ15ရက်နေ့အဲ့ဒီမြောက်ဦးမြို့ထဲကိုဝင်ပြီးတော့ပြစ်ခတ်တဲ့ဥစ္စာတို့နော်20ဒီရက်နေ့မှာအဲ့ဒီစေတောင်မှာအစုလိုက်ဂျုံလိုက်တပ်ဖြတ်တာတို့နော်အဲ့ဒါမျိုးတွေအများကြီးသူတို့လုံလာတာရှိတယ
်အေဘက်ကခုလူပြောဆိုနေပေမဲ့တမတော်နေနဲ့အရသားတွေပေါ်မှာတိုက်ခိုက်တာမရှိခဲ့ဘူးလို့တမတော်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်ရပ်သားနေထိုင်နေနေရတယ်ရပ်သားပြစ်မှတ်တယ်ကိုပြစ်ခတ်တာမျိုးရှိပါဘူးတောင်ဦးပြစ်စေတယ်ရပ်သားနေတဲ့နေရာကိုတက်ကပြစ်ခတ်ပြန်ဆင်းရကြည့်ဒီခုချိန်ကကျေထားတဲ့တံပုံဒီလိုတပေါင်း30လေးတော့လည်းကျေထားတဲ့တံတွေထိုက်တာကအဲ့ဒီတပေါင်း30လေးတွေမှာအပြည့်အစုံအားမရှိဘူးခုချိန်မှာဒီလိုကိုတင်းထုတ်ပြန်ရတဲ့ထုတ်ပြန်ထားပါတယ်ဒီပြစ်ခတ်တဲ့နေရာလေဖျားဘဝနေလို့ကြာဒီအယူပြစ်ခတ်တာရှိတယ်ခု
လေအင်ဂျင်နီယာလေလေအဲ့ဒီပြစ်ခတ်တာရှိတယ်။မဟုတ်တမ်းတော့ဉာဏ်ပြစ်ခတ်တာရှိတယ်။အဲ့လိုပြစ်ခတ်တဲ့အားလုံးကျွန်တော်တို့ကပြန်လဲပြစ်ခတ်တယ်။ပြစ်မှတ်နေအောင်ပြန်လဲပြစ်ခတ်တယ
်။လက်ရှိပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်အုပ်ချုပ်ရေးမှုတွေပါဝင်အရသာပြည်သူတွေဖမ်းဆီးခံရတာတွေရှိနေသလိုလုံခြုံရေးရစိုးရိမ်မှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးသူတွေလည်းများပြားလာခဲ့ပါတယ်။လုံခြုံရေးအခြေအနေကြောင့်မြောက်ဦးမြို့နယ်ကအုပ်ချုပ်ရေးမှုအလုံးနီးပါးပြီးကြတဲ့လောက်ကွန်ပိုင်းကတာဝန်ကလည်းနှုတ်ထွက်ခဲ့တယ်လို့သူတို့ကိုပြန်လဲတာဝန်ထမ်းဆောင်မှုမြောက်ဦးမြို့နယ်အုပ်ချုပ်ရေးမှုကလည်းဒီလလယ်ပိုင်းမှာအကြောင်းကြားခဲ့ပါတယ်။လက်ရှိအုပ်ချုပ်ရေးမှု80ရာခိုင်နှုန်းလောက်တာဝန်ပြန်ထမ်းဆောင်နေပေမဲ့30ရာခိုင်နှုန်းလောက်ကတာဝန်ကလည်းနှုတ်ထွက်သွားစေလို့တင်ညူရွာအုပ်ချုပ်ရေးမှုဟောင်းဦးဝေလက်အောင်ကဆိုပါတယ်။ရာခ
ိုင်နှုန်းရသော်ဟာ80ရာခိုင်နှုန်းလောက်ပြောင်းဝင်ပြီပေါ့။
ရကြီးအုပ်ချုပ်ရေးမှု80ကျော်ကနေဆက်လက်တာဝန်ထမ်းဆောင်ဖို့သူဦးချင်းအနေနဲ့အကြောင်းပြန်ထားပြီးကျန်တဲ့30ဦးကတော့နှုတ်ထွက်ထားတယ်လို့သူကဆိုပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲကြောင့်စစ်ဘေးရှောင်ဥယျာဉ်2000ကျော်ရှိနေပြီလို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးတွေများအစည်းယုံသွင်းမှုကုစော်စော်ထွန်းကပြောပါတယ
်။ဒီစစ်ဘေးရှောင်ပြည်မှာဒီလိုတစ်ခါတည်းအရေးတက800ကျော်တော့ဖြစ်တော့တယ်ပေါ့နော်။အခုက2000နဲ့နေရာကျော်တော့မနေ့ပိုင်းအထိပေါ့နော်။2000နေရာကျော်တော့ဒီအဲ့တော့ဒီစာဝင်နေပိုင်းမှာရောနေထိုင်ရေးပိုင်းမှာရောအရင်ကတည်းကတည်းကကြားပါလေအခုက
မလ23ရက်နေ့ည9နာရီကရသေးတောင်မြို့နယ်ရေကောင်းချောင်းကျေးရွာနဲ့စီတောင်ကျေးရွာကြားအေအေတပ်ဖွဲ့ဝင်150ဦးကလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခတ်ခဲ့လို့အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်တမတော်ရရှိသူနဲ့တပ်ဖွဲ့ဝင်သူလက်နက်ကြီးကြီးစအထိမှန်တိုင်ရန်ရရှိခဲ့တယ်လို့တမတော်ရဲ့လုံခြုံရေးစစ်ကြောင်းတွေကိုပြစ်ခတ်တိုက်ခိုက်နေလို့တမတော်ဘက်ကနေမလွှဲမရှောင်သာပြန်လည်ခုခံတိုက်ခိုက်နေရတယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့ကလည်းထုတ်ပြန်ထားပါတယ်။ဒီပြစ်ခတ်မှုတွင်ကြေးရွာသား5ဦးသေဆုံးပြီး20ဦးကျော်တန်ရာရရှိခဲ့ပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ဘက်ကစီးရီးတင်းမာမှုအခြေအနေတွေသိထားသမျှပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့ကယားပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်ရှင်။ပေါ်ချုပ်ကျေးရုပ်ဖက်ရှားရေးနဲ့လေးပွင့်ဆိုင်ထပ်တွေ့ဖို့ကရင်နီလူငယ်တွေနဲ့အစိုးရအဖွဲ့တာဝန်ရှိသူတွေသဘောတူညီမှုရယူထားစင်မှာပဲကယားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးဟာနိုင်ငံရေးရာဇဝတ်သားတွေတိုင်းရင်းသားစီလုံးကြီးရဲ့ရန်သူတွေဖြစ်တဲ့အကြောင်းရေးသားထားတဲ့စာတစ်စောင်ကိုကရင်နီလူငယ်ခေါင်းဆောင်တချို့ကမတ်လ25ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီအကြောင်းVOA မြန်မာပိုင်းသတင်းတောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးငြိမ်းချမ်းရေးအခြေအနေတွေကြောင့်ကယားပြည်နယ်လွမ်းကော်မြို့မှာဗိုလ်ချုပ်ကျေးရွာထရှိရာဟာပြည်သူတွေကြားစီးလုံးမှုပြိုကွဲနိုင်သလိုပြည်နယ်အစိုးရကလမ်းမဆက်သွယ်ရေးရန်ပုံငွေ3,000ကျော်ကိုကျေးရွာဆောက်ဖို့လွှတ်တော်ကိုအတိမပေးဘဲလုပ်ခဲ့တဲ့အတွက်အာဏာအလွဲသုံးမှုနဲ့အာဂတိလိုက်စားမှုဖြစ်ကြောင်းကရင်နီလူငယ်ကောင်းဆောင်6ယောက်ကဒီနေ့ကြေညာချက်တစောင်းထုတ်ပြန်လိုက်တာပါဒီကြေညာချက်ဟာကရင်နီလူငယ်အဖွဲ့တွေအနေနဲ့ထုတ်ပြန်တဲ့ကြေညာချက်မဟုတ်ဘဲကရင်နီလူငယ်ကောင်းဆောင်တစုရဲ့သဘောထားသာဖြစ်တဲ့အတွက်ပြောင်စုအစိုးရငင်းငိုင်းကိုယ်စားလှယ်တွေနဲ့လာမယ့် EPLA လေးပွင့်ဆိုင်ကျူးဆောင်ပွဲကိုထိခိုက်လိမ့်မယ်လို့မယူဆကြောင်းကြေညာချက်ထုတ်ပြန်ခဲ့သူတွေရဲ့ကတယောက်ဖြစ်တဲ့ကိုမျိုးလိုင်ဝင်းကပြောပါတယ
်ကျွန်တော်တို့ကတော့ဒီရဲ့ထုတ်ပြန်လိုက်တဲ့ထုတ်ပြန်ကြေညာချက်က EPLA တင်းမှာတွင်တဲ့တည်ဆုံဆုံးမျိုးပဲကျွန်တော်တို့ဖက်နေတော့ထိခိုက်မှုမရှိဘူးကျွန်တော်တို့မှတ်ရတော့ဆက်လဲဆိုရင်ဒီကိစ္စကထုတ်ပြန်တာကြာကြေညာတင်တာကြာလို့တင်လို့ကျွန်တော်ကြေညာလိုက်တာပေါ့ဒါကကျွန်တော်ရဲ့တဘောထားဆန်တဲ့ထုတ်ပြန်ကြေညာချက်ပါဦးတယောက်ရဲ့ထုတ်ပြန်ကြေညာချက်ဖြစ်တဲ့အဖွဲ့စည်းလိုက်ထုတ်ပြန်ထားတဲ့ထုတ်ပြန်ကြေညာချက်မဟုတ်ဘူးပေါ့
ဒီကြေညာချက်ကိုလူတို့ကလည်းထောက်ခံလိမ့်မယ်လို့ယုံကြည်ကြောင်းကိုမျိုးလိုင်ဝင်းကပြောပါတယ်လာမယ့် AB 4ပွင့်ဆိုင်တွေ့ဆုံပွဲမှာလည်းနှစ်ဖက်ပြည်လည်မှုတွေရဖို့မျှော်လင့်ထားကြောင်းမတ်လ20ရက်5ပွင့်ဆိုင်တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့လွယ်ကော်မြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါခင်စီသူကပြောပါတယ
်။ဒါသူတို့နှစ်ဖက်ရဲ့ရည်ကြည်ချက်ပဲပြောလို့ရမှာပေါ့နော်။နှစ်ဖက်စလုံးကအားလုံးငားလေပြီးတော့မှသူ့ရည်ချက်ကပါလေအမင်းမြတ်သတ္တကိုအလဲတစ်ခုမှဘာအတွက်သွားတာလဲဆိုတာကိုသူတို့တော့မပဲဆုံးဖြတ်နေကောင်းမှာပေါ့နော်။အဓိကကတော့ရင်ဘတ်တူဖို့ပဲလို့ရဆရာ
။ဒီကိစ္စနဲ့ပတ်သက်ပြီးကြားပြီးဝင်းကြီးချုပ်ဦးအဖောင်းရှင်နဲ့ပြည်내စီမံဘာနာဝင်ကြီးဦးမော်မော်တို့ကို VOA ကအချိန်ချင်းဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖြေဆိုဖို့ညှင်းဆိုခဲ့ပါတယ်။ကယားပြည်နယ်လွယ်ကော်မြို့မှာလူလူဆန္ဒမပါဘဲဗိုလ်ချုပ်ကျေးရုပ်ကိုထားလို့တောက်လျှောက်ကန့်ကွက်ခဲ့တဲ့ကရင်နီလူငယ်တွေကိုဖေဖော်ဝါရီ12ရက်မှာအကြမ်းဖက်ဖြိုခွဲခဲ့လို့အာဏာရှင်စံကြောင်းနဲ့အဲ့ဒီနေ့ကိုကရင်နီပြည်လူလူရေရော်ပုံနေအဖြစ်ကြီးညာကြောင်းကိုလည်းကရင်နီလူငယ်ကောင်းဆောင်တွေရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။အခုကြေညာချက်ထုတ်ပြန်လိုက်တဲ့လူငယ်တွေဟာပြီးခဲ့တဲ့ဗိုလ်ချုပ်ကျေးရုပ်ကိစ္စနှိမ့်တိုင်းဆွေးနွေးမှုမှာပါဝင်ခဲ့သူတွေလည်းဖြစ်ပါတယ်။သမ္မတရုံညွှန်ကြားမှုကကန့်လန့်လာရတဲ့အတွက်မတ်လ20မှာအမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ညီညာရေးဘုတ်ဌာန NRPC ၊ KRB နဲ့အစိုးရကျေးရုပ်ဖြစ်မြောက်ရေးကော်မတီ၊ကရင်နီလူငယ်သပိတ်ကော်မတီ၊ကရင်နီအမျိုးသားတိုးတက်ရေးပါတီ KMPP တို့၅ပွဲဆိုင်တွေ့ဆုံခဲ့ပြီးပြည်လည်မှုမရှိဘဲ အပီလာတဲ့လေးပွင့်ဆိုင်ပြန်တွေ့ဖို့သဘောတူညီမှုရခဲ့တာဖြစ်ပါတယ်
။ကိုဇော်ထက်စုံစမ်းတင်ပြသွားတာပါရှင်။အခုတခါတော့ကချင်ပြည်နယ်မြစ်ဆုံဆဲစီမံကိန်းဘက်ကိုအလှည့်ပေးပါဦးမယ်။မြစ်ဆုံစီမံကိန်းအပြီးတိုင်ဖြတ်သိမ်းဖို့နိုင်ငံလုံးဆိုင်ရာကော်မတီတစ်ခုကိုမကြခင်ဖွဲ့စည်းမယ်လို့မြစ်ဆုံအရေးတက်ကြွလှုပ်ရှားသူတွေကပြောပါရတယ်။အစိုးရအနေနဲ့ပြည်သူသဘောမတူတဲ့စာချုပ်ကိုပြင်ဆင်ချုပ်ဆိုလို့ရတယ်ဆိုပြီးတော့လည်းဥပဒေပညာရှင်တချို့ကထောက်ပြထားတာလည်းရှိပါတယ်။ဒီကနေ့ရန်ကုန်မြို့မှာမြစ်ဆုံစီမံကိန်းဖြတ်သိမ်းရေးတောင်းဆိုဆန္ဒပြပွဲအကြောင်းကိုရိုင်းသတင်းသွားယူခဲ့တဲ့ကိုထက်အောင်ခန့်ကပြောပြမှာပါရှင်။
မြေဆုံစီမံကိန်းပြီးတိုင်ပြတ်သိမ်းမှုဆန္ဒထုတ်ဖော်မှုတစ်ခုကိုဒီကနေ့နေ့လယ်ပိုင်းကရန်ကုန်မြို့မဟာဗန္နူလာပန်းချီရှိမှကျင်းပခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမတ်ကြီးကကချင်ပြည်နယ်ခီးစဉ်ပြီးစီမံကိန်းကိုပြန်လည်စတင်မယ့်အတန်တွေထွက်လာကြည့်မှအခုလိုဆန္ဒထုတ်ဖော်တာတွေတဖန်ပြန်လည်လှုပ်ဆောင်လာခဲ့ကြတာဖြစ်ပါတယ်။ဆန္ဒထုတ်ဖော်သူတွေဟာမြေဆုံစီမံကိန်းပြီးတိုင်ပြတ်သိမ်းမှုမြေဆုံဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကော်မတီတရက်ကိုဖွဲ့စည်းဖို့ပြင်ဆင်နေပါတယ်။ဒီလိုနိုင်ငံလုံးဆိုင်ရာကော်မတီဖွဲ့စည်းဖို့အစီအစဉ်ကိုဧပြီလ၁ရက်နေ့မှာကျော်သူနိုင်ကူညီမှုအတင်းမှာပြုလုပ်သွားမှာလည်းဖြစ်ပါတယ
်။အဓိကတော့ကျွန်တော်မိုးလေဝသကျွမ်းကျင်တဲ့ပညာရှင်တွေနိုင်ငံရဲ့တက်ကြွလှူရှားသူတွေနိုင်ငံရဲ့အဖွဲ့အစည်းတွေနောက်ပြီးတော့ပြင်းပြတော့ CSO တွေအရပ်ပတ်ဖွဲ့စည်းတွေအားလုံးပါနိုင်အောင်တော့ကျွန်တော်စူးစမ်းနေတယ်။ကျွန်တော်တို့နာမည်ပေးထားတဲ့ကိုကနိုင်ငံလုံးဆိုင်ရာကော်မတီတရက်အနေနဲ့ပေးတယ်။အားလုံးပါနိုင်အောင်စူးစမ်းမယ်။ကျန်တာတွေလည်းရှိနိုင်တာပေါ့လေနော်။ဒါပေမဲ့ကျွန်တော်တို့လှုပ်ချင်တဲ့ဒီမန်းအတစ်ခုပဲ။မြေဆုံစီမံကိန်းကိုလုံးဝလက်မခံဘူး။အဲ့ဒါကိုဖျက်ပေးပါအဲ့တော့နီလန်းပေါင်းစုံနဲ့ကြိုးစားမယ်နိုင်ငံတကာနဲ့လည်းကျွန်တော်တို့ချိတ်ဆက်ပြီးတော့ဗေချင်းကိုကျွန်တော်တို့ဖိအားပေးနိုင်မှုနိုင်ငံရေးပရက်ရှင်ဝဘူလာတမကားတဆင်ဘားတဆင်ညာတဆင်ပေါ့ဟိုကဘာအမြင့်ချောင်း AI များအဖွဲ့လိုဘာလို့ကနေပြီးတော့အလုပ်ဖို့ကြိုးစားနေတယ်ဒီဘက်မှာနိုင်ငံတွင်းမှာဒီတဲ့ချီးမားတဲ့လှုပ်ရှားမှုတွေဖြစ်လာဖို့ကျွန်တော်တို့ပြင်ဆင်မယ်ပေါ့
ဒီမြေဆုံစီမံကိန်းကို2006ခုနှစ်ဒီဇင်ဘာ28ရက်နေ့မှာစစ်အစိုးရလက်ထက်မှာအမတ်တက်လျက်စစ်ဆန်ဝန်ကြီးဌာနနဲ့တရုတ်နိုင်ငံက CBN ကုမ္ပဏီတို့စာချုပ်ချုပ်ဆိုခဲ့တာပါဒါပေမဲ့လေတဘာဝပတ်ဝန်းကျင်နဲ့ဒေသခံပြည်သူတွေရဲ့လူမှုဘဝရှင်သန်မှုတွေပေါ်စိုးကျိုးဖြစ်နေတာတွေကြောင့်ဒီမြေဆုံစီမံကိန်းကိုဆက်မလုပ်ဖို့ပြည်သူလူထုတရေလုံးကစန့်ကျင်ကန့်ကွက်ခဲ့တာကြောင့်ဦးသိန်းစိန်စိုးရလက်ထက်2017ခုနှစ်မှာဒီစီမံကိန်းကိုရပ်ဆိုင်ခဲ့ပါတယ်။မြေဆုံစီမံကိန်းကစစ်စိုးရလက်ထက်မှာပြည်သူသဘောထားမပါဘဲချုပ်ဆိုခဲ့တဲ့စာချုပ်ဖြစ်တဲ့အတွက်ပြန်လည်ပြင်ဆင်ချုပ်ဆိုလို့ရတယ်လို့တရားလွတ်တော်ရှိနေဦးကြီးမြစ်ကထောက်ပြပါတယ
်။မလေးရှားတို့ဒီရံမောင်းများစွာတန်းနဲ့မိသားစီမံကိန်းကိုဖျက်ပလိုက်တယ်။နောက်တက်လည်းဝင်းကျော်မဟာဒီယားလက်ထက်မှာထိုင်းမှာလည်းသူပဲဖျက်ပလိုက်တယ်။ထုံးတူပဲသတိလင်ကမှာလည်းပြန်ပြီးစာချုပ်တွေပြန်ပြင်ချုပ်ပါတယ်။အဲ့တော့မလို့ထုံးတူပဲနိုင်ငံတကာစာချုပ်တွေလည်းပဲမိမိတိုင်းနစ်နာတယ်ဆိုလို့ရှိပြန်ချုပ်တာတွေအများအပြားရှိတယ်။ပြည်သူသဘောမတူဘူးတိတ်တဆိတ်ချုပ်တဲ့စာချုပ်တွေမတရားဩဇာသုံးချုပ်တဲ့စာချုပ်တွေဖြစ်လို့ဒါဥပဒေအရပြက်ပြက်တယ်။ဒါဆရာတို့ဘက်ကအမြင်ပေါ့။ဒါအောင်ဆရာတို့ကတော့မကြောက်ဘူး။ဒါအောင်နိုင်ငံတကာစာချုပ်ဆိုတိုင်းမတရားဩဇာသုံးထားတော့ပြည်သူပေါ်မှာအနိုင်ကျင့်စာတော့စာချုပ်မျိုးလိုက်နာစရာမလိုဘူးလို့ဆရာတို့ဥပဒေအရတော့ဒီတိုင်းပဲတော့တွေ့ရတယ
်။လက်ရှိ NLD ဆိုရလက်ထမှာမြေဆုံစီမံကိန်းပြန်လည်စတင်နိုင်မှုတရုတ်ဆိုရဘက်ကကြိုးပမ်းမှုတွေရှိလာခဲ့တယ်လို့ပြန်ဆလာနိုင်တဲ့အရေးအယံတွေပေါ်လာခဲ့ပြီးတဲ့နောက်ဒီနှစ်2019ခုနှစ်တည်းရန်ကုန်မြို့မှာမြေဆုံစီမံကိန်းဖြတ်သိမ်းပြီးဖို့ဆန္ဒထုတ်ဖော်တာတွေဟာလည်းပြည်내နဲ့အတိုင်းတော်တော်များများမှာဆက်တိုက်ဖြစ်ပေါ်လာခဲ့ပါတယ်။စီမံကိန်းလှုပ်ဆောင်မှာကတဘာဝအရင်းမြစ်တွေမြေချောင်းအင်းအိမ်တွေရေတရဝါမျိုးစိတ်တွေပျက်စီးဆုံးရှုံးသွားမယ်လို့ပညာရှင်တွေကဝေဖန်ထောက်ပြနေပေမဲ့လက်ရှိရတအစိုးရကတော့စီမံကိန်းစာချုပ်နဲ့ပတ်သက်ပြီးဘလို့ဆုံးဖြတ်မလဲဆိုတာကိုထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့အစိုးရအနေနဲ့ဆုံးဖြတ်ချက်ချတဲ့အချိန်ကျရင်ဘာကြောင့်ဘလို့ဆုံးဖြတ်ချက်ချတယ်ဆိုတာကိုပွင့်လင်းမြင်သာမှုရှိရှိတင်ပြသွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ။
ကိုထက်အောင်ခန့်စုံစမ်းတင်ပြခဲ့တာပါရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝတ်စာအစီအစဉ်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်နိုင်ကြပါလိမ့်ရှင်ကျမတို့ VOA ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားဆက်သွယ်နိုင်ပါလိမ့်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်မတ်လ25ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line to meter 1925 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍတက်တန်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာကဏ္ဍတွေကိုနှာစင်ကြရမှာပါအဲ့ဒီမှာ blogger တွေပြောသမျှအစီအစဉ်မှာတော့online လူမှုကွန်ရက်မှာတင်ထားတဲ့ကိုယ့်ရဲ့အမှုပညာလက်ရာတွေပျောက်ပြတ်သွားကြရတာမျိုးနဲ့ပတ်သက်လို့ဘလို့ကာကွယ်နိုင်ကြသလဲဆိုတာနဲ့ပတ်သက်လို
့ my space artist တွေတော့အများကြီးရှိကြတာပေါ့နော်ဒီခုလို YouTube ပါ YouTube artist တွေလိုမျိုးပဲ my space artist တွေရှိကြတယ်သူရဲ့ဘဝသူရဲ့မှတ်တမ်း
ကိုသားစိုးရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုနားဆင်ရမှာပါအခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေအပေါ်အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာတိတိသားသားတိုးတက်လာတယ်လို့ဝင်းမာလာအာလူကျော်လုပ်ငန်းပိုင်ရှင်ကမှတ်ချက်ပေးပါတယ်။အစပြုလုပ်ငန်းတစ်ခုအနေနဲ့အာလူကျော်လုပ်ငန်းကိုနယ်စပ်မြို့တာချီလိပ်မှာစတင်ခဲ့ပြီးထိုင်းနဲ့မြန်မာနှစ်နိုင်ငံစလုံးမှာဈေးကွက်ထိုးဖောက်နေသလိုကိုယ်တိုင်အာလူစိုက်ပျိုးထုတ်လုပ်ပြီးကုန်ကြောအထိထုတ်လုပ်နိုင်အောင်ကြိုးပမ်းနေရမှာအစိုးရဘက်ကကူညီပံ့ပိုးမှုတွေရတယ်လို့လည်းပြောပါတယ်။အစပြုလုပ်ငန်းတစ်ခုအစပြုဖို့အတွက်ဆိုရင်ဘာရီရင်ဆိုင်ရပါတယ်လေဆိုတာကိုဝင်းမာလာအာလူကျော်လုပ်ငန်းပိုင်ရှင်ဒေါ်ဝင်းဝင်းသိန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိမ်းရေးထိုက်ကတင်ပြထားပါတယ်ရှင
်အာလူကျော်ကိုကိုယ်တိုင်စိုက်ပျိုးထုတ်လုပ်ဖို့အတွက် organic ပေါ့နော် organic စိုက်ပျိုးထုတ်လုပ်ဖို့အတွက်လည်းတာဝန်ရှိတဲ့သူတွေစီကအကူအညီယူတယ်ထုတ်တယ်ဒါကိုယ်ပိုင်စီးပွားရေးတစ်ခုအစပြုလုပ်တဲ့အခါမှာအနာပိုင်တွေဘက်ကလုံထုံးလုံးนี่အရာပေါ့เนาะဟိုအကူအညီလောက်ကန်ရလွယ်ပါသလားရှင
်အခုနောက်ပိုင်းကလေတော်တော်လေးကိုလဲကြည့်ရတယ်ရှင်ကျမကဒီအာကျမမကနေရာကားပါခြင်းလေးတစ်ခြံရှိတယ်ဒါပေမဲ့ကျမကစိုက်တူကြီးကိုစိုက်ကြည့်ခြင်းလေဒါပေမဲ့မစိုက်တော့လုံးဝစိုက်တူကြီးနဲ့ကိုယ်ကဟိုဘာမှမဆိုင်ဘူးမသိဘူးပေါ့เนาะအဲ့တော့ကဒါပေမဲ့ကျမကသနာတော့ပါတော့ဒါလေးစိုက်ကြည့်ခြင်းလေကျမစိုက်သွားဘူး FDA ကအကူပဲကူညီကောင်းတော့သူကတစ်စိအဲ့ဒီအကူအညီတောင်းသူတို့ဌာနချင်းအကူအညီထိပ်ပေးတာအရင်ကလွယ်ကူပါတယ်သူတို့ဌာနတစ်ခုနဲ့တစ်ခုပြန်ထိပ်ပေးတယ်ဒီကနေ့တခါစိုက်ပျိုးရေးအကူအညီတောင်းပေးတယ်နောက်ပညာရှင်တွေကတခါလက်ခေါ်လာပေးတယ်ခေါ်လာပေးပြီးကျမအဲ့ဒီညီချင်းတွေမှာကျမညီကိုတွားပြီးလေးပြီးလာဆန်းတက်တယ်နော်စိုက်ပျိုးစိုက်ပုံပျိုးပုံအစားပြင်ပေးတာအာလူပညာရှင်ကခေါ်လာခဲ့တယ်အာလူပညာရှင်ကလည်းကျမကတောင်းလေးတောင်းလေးတောင်းအောင်ကရှူတခုရှိတော့ရှူတခုကညီကညီပြီးတော့ကအားလေးမသိတော့ဘူးသူကလုံးဝတောင်းပေါ်အားပြီးတော့ကျမအဲတောင်းပေါ်သူပြောတဲ့အတိုင်းပဲအခုပြင်ဆင်လိုက်ပြီပြင်ဆင်အားလေးဆန်းဆိုင်နေပြီအ
ဲ့တော့ဒီအနာပိုင်းနေဘက်ကအခုညီရောက်တော့ငွေကြေးပေးရတာမျိုးတွေရှိပါသလား
လုံးဝမရှိပါဘူးရှင်အဲ့တော့လုံးဝကျမလုံးဝမှန်မှန်ကြီးပြောရပါတယ်လုံးဝကိုလို့စီးနေတယ်လို့ပြန်လာတယ်လုံးဝတို့တို့ကအခုအသေးစားပေါ့နော်ကျမဆိုအလက်စားလားအသေးစားအဲ့ဒီလုပ်ငန်းဖွင့်ပြဖို့အတွက်ကိုတို့ဦးတည်ပြီးတော့ညာပြီးခင်ပြီးတာဆိုတော့ဒါမျိုးအားပေးတယ်ပေါ့နော်ဒေတာမှရှိတဲ့လုပ်ငန်းအသေးရနေအကြီးအလက်ကလေးချင်းအလက်ကလေးအကြီးကလေးချင်းဆိုတော့အခုတော်တော်လေးအားပေးတယ်တော်တော်လေးနဲ့အားပေးနေချင်းအားစိုက်ဖို့ပဲကျမကိုကိုလို့အားပေးလို့လည်းကိုကနည်းနည်းလေးရေးရေးလေးစိုက်ဆိုတော့ကျမကကျမအားလို့အကြောင်းတော့ဝါနားမလဲကိုကျမအားလို့ကြော်ပဲထုတ်တာအားလို့စိုက်ဖို့တော့ငုံဖြစ်နေရှိတယ်မြေကျမဆန်းစိုက်ချင်တယ်ဆန်းစိုက်တဲ့အချိန်မှာလည်းဒီအားလေးရေးကိုကျမကအားလေးကင်းနေလို့ရေးကောင်းမျိုးပြန်ပြအောင်ကျမတစ်ခါလည်းစိုက်ချင်တယ်အခုကဒီကြီးကိုကျမကလုံးဝ organic ဖြစ်နေမှာမလားGPA ဆိုတဲ့အဲ့ဒီကျမကလေးရအောင်စိုက်ဖို့ကျမကလုံးဝအားထုတ်ခိုင်းတယ်ကျမအဲ့ဒီကိုမှားတဲ့အတိုင်းစပင်းနေနိုင်လို့ရေးပြီးတော့စမ်းတက်တယ်အကုန်တစ်ခွဲခန်းနဲ့အကုန်ပို့တယ်စစ်တယ်အကုန်လုံးထုတ်ထားတယ်အဲ့ဒါလေဌာနဆိုင်ရာကတလို့ဒီလိုမျိုးတလို့လာရပြီးတော့ပဲတို့တို့အကောင်အမီကြီးကြီးရအစားတို့ပြုတ်ပြန်သွားတယ်ဟ
ုတ်ကဲ့
ခုနကအလဲလို့တာတော်တော်လေးကိုတိုးတက်လာခဏတော့ကျွန်မလက်ခံ
ဟုတ်ကဲ့ပါရှင်အဲ့တော့အခုဒီအလူကျော်ကလည်းအရသာတစ်ပါနောက်တစ်ခုကျွန်မသိထားတာကဒါထိုင်းနိုင်ငံဘက်မှာဆက်ပြီးတော့ဟိုဈေးကွက်ဆက်ဆန်းတယ်လို့လည်းသိရပါတယ်ဆိုတော့ထိုင်းနိုင်ငံမှာဟိုဈေးကွက်ပို့ရတယ်ဆိုတော့သူများနိုင်ငံဆိုတဲ့ခါရောက်တော့ဟို FDA တို့ဘာလို့ကပို့ပြီးတော့ဆစ်ရမယ်ထင်ပါတယ်ဆိုတော့မြန်မာနိုင်ငံထဲမှာဈေးကွက်ထိုးဖောက်တော့ရောအဆင်ပြေပါသလားရှင
်အခက်အခဲတွေဘယ်လိုရှိလဲဆိုတော့ကျမတို့မြန်မာနိုင်ငံကဒီကျမကဘာလို့တခုပြင်လို့ခြင်းလဲဆိုတော့ပေါ့ချောင်းကောင်းလိုက်ခြင်းလဲ 波波里面喵喵里呀，我就听。今嘛个阿弟生日，就嘛农民农村的家伙，今嘛阿刚做，单门做，单先做，阿刚做，多少条钱，今嘛扣卡的，今嘛一包上我们新乡里头我们，哎嘛今嘛，他妈逼哪家了，哎。对听好了不能哎这个东西也没有找到哎这个东西也没有找到哎这个东西也没有找到哎那不是听到哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎哎
ဒေါ်ဝင်းဝင်းသိန်းတို့အနေနဲ့ကဒီအလူကျော် business ကလည်းအစပြုကစားပဲရှိသေးရနော်သိမကြသေးပါဘူးဆိုတော့ခရောက်တော့ဒီအစပြုလုပ်ငန်းပေါ့နော်လုပ်ငန်းဒီကိုပိုင်စီးပွားရေးလုပ်ငန်းအစပြုမဲ့သူတွေကိုဘာများအကြံပေးချင်ပါသလဲရှင
်ဘာများအကြံပေးချင်လဲဆိုလို့ရှိရင်အဓိကတော့အလုပ်တစ်ခုကိုစားလုပ်ဖြစ်အောင်ပဲကျွန်မကအားပြီးစားလုပ်ဖြစ်ပြီးဆိုလို့ရှိရင်ဒါကိုဈေးဆက်ကိုဝင်တူရမယ်ဝင်တူရမယ်ဆိုတော့အချိန်မှာကိုယ့်ရဲ့လုပ်ငန်းလိုအပ်ချက်ကျန်းမာရေးနဲ့ညီညွတ်တဲ့ထောက်ခံချက်လုပ်ငန်း license အကုန်လုံးကျွန်မကအကုန်လုံးကို deploy ဖြစ်ပြင်ဆင်တာကိုယ့်ရဲ့လုပ်ငန်း product တွေထွက်လာတယ်စစမ်းတာနဲ့ကျွန်မချက်ချင်းပဲကျန်းမာရေးအစိတ်ခံတယ်ပြီးတော့လုပ်ငန်း license ကိစ္စရှောက်တယ်ဒီဟာကိုပမာပြီးတင်းမှာဒါတွေပြည့်စုံမှာပဲအခုရှောက်ကိုရတော့လဲကြောင်းနေပါလေအခုစနေပြီဒါပေမဲ့တချို့နေရာတွေမှာမအုပ်မှုရဲ့နေရာပါနော်အဲဒီစစ်စစ်ကြီးတွေမှာနိုင်တဲ့နေရာရှိတယ်အဲ့ဒီစစ်တာပေါ့လို့ဘူးအဲ့တဲ့နေရာလေးတွေရှိပါသေးတယ်။ဒါပေမဲ့တို့လည်းစူးစမ်းပြီးတော့အကုန်လုံးလုပ်ဖို့ဖြစ်တယ်။အဲ့ဒီနေရာလေးတွေမှာကြတော့ရှိနေတော့အဲ့ဒီအာလူကျော်ရေမဟုတ်ဘူး။တခြားမဟုတ်ဘူး။အများကြီးရှိပါတယ်။တခြားလုံးကတခြားဟိုထုတ်ကုန်တွေရှိတယ်။လူအချက်တွေအများကြီးရှိတယ်မဟုတ်ဘူး။လူတွေလည်းရှိတယ်။ပြည်သူတွေလည်းရှိတယ်။အဲ့ဒါလေးကတော့ကျွန်မကတော့စက်မှန်ရင်းမျိုးအထောက်ခံရှိတယ်ဒါပါပဲ။
ဟုတ်ကဲ့ရှင်ဟုတ်ကဲ့
ဒါနီနီလေးပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ရှင်အဲ့ဒါပဲကျမလည်းထပ်မေးချင်ပါတယ်ဒီအခုနောက်ပိုင်းမှာဆိုလို့ရှိရင်ဒီစားသုံးသူကာကွယ်ရေးအသင်းတို့လိုမျိုးဗာမျိုးတွေကစပြီးတော့ဈေးတွေထဲမှာလိုက်ပြီးဒီဟာကတော့မတန့်မှုပဲလူတွေကြားထဲမှာလည်းဘေးကင်းတဲ့အစားအသောက်ဆိုတာကိုပို့ပြီးတော့ဟိုတိပြီးနားလည်လာကြပြီဆိုတဲ့ခါရောက်တော့ဒီစားသောက်ကုန်ထုတ်တဲ့လုပ်ငန်းမှာရောက်တော့ဘေးကင်းလုံခြုံမှုဘလောက်အရေးကြီးတယ်လို့ခံယူထားပါတယ်ရှင်ထုံးဝင်းသိ
ကျမကလေအလုံးမှရောက်လေဝန်ထမ်းတွေတခါတည်းလက်အိတ်ဆုပ်ဆရာရှိဆိုဘာချွတ်ချွတ်ကျမဟိုအကုန်တစ်ခေါက်ပြန်သေးတယ်မနေ့ကတစ်ခေါက်ဆိုရင်လည်းအလုပ်တွေအကုန်ဖေးပြီးမှောက်ခဲ့အကုန်တမဲရှိချင်မှောက်ခဲ့ပြီးမနေ့ကတစ်ခေါက်ပြန်သေးပြီးမှတဲ့အလုပ်ကိုလုံလုံဆောက်လုပ်တယ်ဒါကကျမအခြားထားတဲ့စီစဉ်အဲ့ဒီစီစဉ်လိုက်မနာလို့ရှိရင်တစ်ခေါက်ဝင်နေပြီးတယ်နှစ်ခေါက်ဝင်နေပြီးတယ်အပီလရှင်ဖိုင်းတက်တော့နော်အဲ့ဒါကတော့လုံးဝအစီအစဉ်အတကြာလိုက်လုပ်တက်လာတယ်အမီဒီရင်းဟာအစားအကုန်လုံးပြည့်ပြတ်တဲ့ဒီမှာဟာတတ်တတ်ရှင်းရှင်းလေးလုပ်ခဲ့တာအဲ့ဒီအတိုင်းလေးကကျွန်မတလန်းကြီးကိုကျွန်မတစ်ထစ်ကြီးကြီးတခြားပေါ်နေရ
မတင်ဂီတာရဲ့စီးပွားရေးကဏ္ဍကိုအင်ကာနေ့မနေ့ခင်မှပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်MySpace လူမှုကွန်ရက်ဟာဝါသနာရှင်တချို့ကိုကမ္ဘာကျော်အဆိုတော်တွေအမှုပညာရှင်တွေဖြစ်လာအောင်ဆင်တင်ပေးတဲ့နေရာတစ်ခုလို့ပြောနိုင်ပါတယ်။ဒါပေမဲ့ MySpace ပေါ်မှာအမှုပညာရှင်14သန်းလောက်တင်ထားတဲ့အသံဖိုင်သန်း50ကျော်ပျောက်ပြတ်သွားတယ်လို့ MySpace ကကြေညာခဲ့ပါတယ်။အဲ့ဒီထဲမှာရောသမအမွေအဆိုတော်တာဇိုးရဲ့ဖန်တီးမှုတွေလည်းပါသွားပါတယ်။ online ပေါ်မှာတင်ထားတာတွေစိတ်ချရတယ်လို့အာမခံနေချိန်မှာကိုယ့်ရဲ့ဖန်တီးမှုတွေပြန်မရနိုင်တော့အောင်ပျောက်ပြတ်မသွားအောင်ဘလို့ကာကွယ်တင့်တယ်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
လက်ရှိလူသုံးများနေတဲ့ Facebook, Instagram, Twitter တို့လိုလူမှုကွန်ရက်တွေမပေါ်ခင်တော့ကလူအများဆုံးသုံးခဲ့ကြတဲ့လူမှုကွန်ရက်တစ်ခုက MySpace ဖြစ်ပါတယ်။ကိုယ့်အတွက်တည်ထောင်လုပ်ပေးထားတဲ့ကိုယ့်ရဲ့ online ပေါ်ကနေရ MySpace ပေါ်မှာဓာတ်ပုံဗီဒီယိုနဲ့အသံဖိုင်တွေကိုတင်ပြီးမျှဝေနိုင်ကြပါတယ်။ကိုယ်ဖန်တီးထားတဲ့ MP3 အသံဖိုင်တွေကို online ပေါ်မှာစုစည်းထားနိုင်တာကြောင့် MySpace ဟာဂီတနဲ့ပတ်သက်တဲ့ဖန်တီးသူတွေအတွက်မသုံးမဖြစ်သုံးကြတဲ့လူမှုကွန်ရက်တစ်ခုလို့ဖြစ်ခဲ့တာပါ။
MySpace ရဲ့ server အပြောင်းအလဲလုပ်ရင်းကနေ MySpace ပေါ်မှာ 2016 ခုနှစ်မတိုင်ခင်ကတင်ထားခဲ့တဲ့ double video အသံဖိုင်တွေအားလုံးပြန်မရနိုင်တော့ဘူးလို့ MySpace ကကြေညာခဲ့တော့ ကမ္ဘာဂီတလောကမှာတော်တော်လေးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ပါတယ်။ ဂီတဖန်တီးသူအနုပညာရှင် 14 သန်းလောက်ရဲ့ MySpace ပေါ်ကအသံဖိုင်သန်း90ကျော်ပျောက်သွားခဲ့တာပါ။ ကိုယ့်ရဲ့ဖန်တီးမှုတွေကိုကိုယ်တိုင်အတွက်တင်ထားခြင်းလိုပဲဖြစ်ဖြစ်သူများကိုမျှခြင်းလိုပဲဖြစ်ဖြစ် MySpace ပေါ်မှာအသံဖိုင်တင်ထားကြသူတွေထဲမှာမြန်မာနိုင်ငံကအဆိုတော်တချို့လည်းပါပါတယ်။ရွာသမားမွေအဆိုတော်တားဆိုးဆိုရင်လည်း MySpace ကိုခုံခုံမင်းမင်းသုံးသူတွေထဲမှာတယောက်ပါပါတယ်။MySpace ဆိုတာကျွန်တော်နိုင်ငံခြားမှာကြောင်းတဲ့နယ်ချင်းမှာပေါ်ခဲ့ရပါတော့။ဒီအဲဒီမှာတခြင်းလုပ်မဲ့လူတွေအတွက်ဆိုရင်တခြင်းကြမ်းလေးတင်ကြရပုံလေးတင်ကြရစသဖြင့်ပေါ့နော်။
ဒီကိမှာအဖေးဆိုတဲ့လူမျိုးကတော့အဲ့ဒီကမိုင်းစပေးဆိုမိုင်းစပေးမှာပဲကျွန်တော်ဂီတာသမားတွေပြောမွေးကြတယ်တခြင်းနေနားထောင်ကြတယ်စသဖြင့်ပေါ့နော်မျိုးစုံကကျွန်တော်နိုင်ငံမှာနိုင်ငံကဂီတာသမားအများနဲ့ဟိုပေါ့အများဆုံးနဲ့အဆုံးပြီးပြီးတော့ပိတ်မိတ်ဆွေတွေလည်းရခဲ့ပါတယ်ခင်ဗျ။
2003ခုနှစ်မှာစပေါ်ခဲ့တဲ့ MySpace ဟာ2006ခုနှစ်ရောက်ချိန်မှာတော့အမေရိကန်မှာလူသုံးအများဆုံးဝက်ဘ်ဆိုက်တစ်ခုလည်းဖြစ်ခဲ့ပါတယ်။ဂီတဝါသနာပါသူတွေ၊နာမည်ကြီးဖို့ကြိုးစားနေကြတဲ့အနုပညာရှင်တွေ၊တက်သစ္စာအနုပညာရှင်တွေတာမကနာမည်ကြီးအဆိုတော်တွေဂီတဖန်တီးသူတွေအားလုံးလိုလိုတုံးခဲ့ကြတဲ့ online ဆောင်ရွက်တစ်ခုဖြစ်ခဲ့ပါတယ်။MySpace ပေါ်မှာတင်တဲ့အသံဖိုင်တွေကိုအားပေးတဲ့ပရိသတ်များလာတာကနေကမ္ဘာကျော်အဆိုတော်တွေဂီတအဖွဲ့တွေဖြစ်သွားကြသူတွေလည်းမနှဲပါဘူး။ ဒီကနေ့ မှာနာမည်ကြီး နေတဲ့ DJ အဆိုတော် Calvin Harris, အဆိုတော် Lily Allen, The Arctic Monkeys Rock Guitar အဖွဲ့ စတာတွေက ဥပမာ တချို့ ဖြစ်ပါတယ်။
MySpace ကပတ်သက်ကြတာမကုန်ဘဲနဲ့တခြင်းကောက်တင်တဲ့လူရရယ်။ အဲပြီးရခါမှာ ကျွန်တော်တို့စိတ်ကြိုက်ဖန်တီးနိုင်တဲ့တခြင်းတွေလည်းခုနပြောသလိုတင်ထားနိုင်တယ်ဆိုတော့ အများကြီးအခက်ကအကျိုးရှိတာပေါ့နော်။ဒီခက်ကြတာလဲ streaming တွေ ဒီခက်က YouTube တွေပါအများကြီး
လာပြီဆိုတော့သူတက်သူဆရာကြီးပေါ်လာတဲ့ခါကျတော့တမျိုးပြောင်းသွားပါဆိုတော့အဲ့ခင်မှာတော့မိုင်းစပေးစာမရှိဘူးဆိုရင်ခုနလိုတဲ့အားဒက်စချို့ဟာပေါ်ပေါက်လာဖို့အတွက်အမတန်ခွန်သန်းနေဝမလို့ဆိုရင်စပါလူငယ်တဲ့ဆယ်နှစ်ကျော်တည်းကစပြီးအနုပညာရှင်
14 သန်းလောက်တင်ထားသမျှအတန်ဖိုင်သန်း90လောက်ပျောက်သွားတာကတိတ်ကိုကြီးကျယ်တဲ့ထိခိုက်မှုကြီးဖြစ်ပါတယ်။အဆိုတော်တားဆိုးအတွက်လည်းအတန်ဖိုင်တချို့ပြန်မရနိုင်အောင်ပျောက်သွားတယ်လို့ပြောပါတယ်။မိုင်းစပေးစာကျွန်တော်ကပရမတ်တို့တီအိုရီတခြင်းတွေတင်တာပေါ့နော်။ တီအိုရီတခြင်းတွေနဲ့ပြီးခါကျတော့ကျွန်တော်တို့ချိုးသွားအင်္ဂလိပ်တခြင်းအနည်းငယ်လည်းတင်ထားခဲ့ပါတယ်ကျွန်တော်နိုင်ငံခြားမှနေတဲ့တင်ထားခဲ့ပါတယ်။ဘယ်လိုလဲဆိုတော့ကျွန်တော်တင်ထားတယ်ကျွန်တော်အကောင့်ရောအဲတီအိုရီအကောင့်ရောတီအိုရီတခြင်းတွေရောကျွန်တော်အကျန်းဖန်တီးထားတဲ့တခြင်းတွေရောအကုန်လုံးတော့ပါသွားပါတယ်ခင်ဗျ။အကုန်ပါသွားတယ်ဆိုတာကအဲ့ဒီဟာတွေရော
backup
တင်ထားရှိပါလားရှင့်စိတ်တော့မကောင်းဘူးဗျကျွန်တော်အနေနဲ့ကတော့ဟိုပေါ့ဒီဂျစ်တယ်ကစ်မှာကျွန်တော်ကရှိမယ်လို့ပဲထင်တာလေအဲ့လိုမျိုးရုပ်ပြည့်ကြီးဖြစ်သွားမယ်လို့လုံးဝထင်မထားဘူးပေါ့နော်အဲ့ခါကျတော့လည်းဖြစ်တော့လည်းတက်ပြီးတော့ဒါကမတ်တကာဖြစ်သွားဟုတ်ဒါပေမဲ့ဟိုများသောဖြင့်ကျွန်တော်ကဟိုပေါ့
runner
final ရရှိပါတယ်မှန်တယ်ကျွန်တော်ဒါကျွန်တော်တို့ငယ်ငယ်ကကြီးလာတယ်ဆိုတော့တချို့တွေအတွက်ဆိုရင်မှန်တယ်ကျွန်တော်ဒါ MySpace artist တွေတော့အများကြီးရှိခဲ့တာပေါ့နော်ဒီခုလိုယူတျူဘာတွေယူတျူဘာတွေမျိုးပဲအဲဆိုရင်artist တွေရှိခဲ့တယ်သူတို့ရဲ့ဘဝသူတို့ရဲ့မှတ်တမ်းတွေအဲဒီမှာရှိနေခါကြတော့ခုလိုမျိုး
digital
live ကြီးတစ်ခုကပျောက်သွားတယ်ဆိုသူတို့နေနေကတော့ဒါသူတို့ဘဝဖြတ်သန်းမှုကြီးတစ်ခုလုံးဆုံးရှုံးသွားတယ်လို့တော့ကျွန်တော်နေပြောလို့ရရနေထားမှာရှိရပါတော့အမှန်တမ်းနှစ်မျိုးကိုကောင်းပါတယ်ဆိုတာတွေ့ရပါခင်ဗျဟုတ်ဒါပေမဲ့နောက်ပိုင်းနဲ့ကျွန်တော်ဆင်ရင်ရပါတော့အဲ့လိုမျိုးတင်တဲ့အကုန်လုံး
တကယ်တော့အခုလိုမျိုး MySpace ပေါ်မှာတင်ထားတဲ့ file တွေ server အပြောင်းလဲမှာပျောက်သွားတာလွန်ခဲ့တဲ့တစ်နှစ်ကျော်လောက်ထဲကဖြစ်နေပုံရပါတယ်။MySpace သုံးသူတချို့ကသူတို့ file တွေပျောက်ကုန်တယ်လို့အသိပေးတော့အမှားအယွင်းဖြစ်နေတာပါပြင်ဖို့ကြိုးစားနေပါတယ်လို့ MySpace ကအစပိုင်းမှာတုံ့ပြန်ခဲ့တာပါ။အခုတော့ 2003ခုနှစ်ကနေ2015ခုနှစ်အထိ MySpace ပေါ်မှာတင်သမျှ file တွေအားလုံးပျောက်သွားတာပြန်မရနိုင်ဘူးဆိုတာကို MySpace ကအသိအမှတ်ပြုကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဆင်မပြေဖြစ်ရတဲ့အပေါ်စိတ်မကောင်းပါဘူးလို့လည်းကြေညာချက်မှာဖော်ပြပါတယ်။ Facebook လူမှုကွန်ရက်တွေပေါ်လာချိန်မှာ MySpace သုံးသူတွေနှဲသွားတယ်ဆိုပေမဲ့ကိုယ့်ရဲ့ဖန်တီးမှုတွေကိုတင်ထားတဲ့ online မော်ကွန်းတိုက်သဘောမျိုးသုံးနေကြသူတွေလည်းအများကြီးရှိပါတယ်။အခုလိုအသံဖိုင်ပေါင်းသန်း90ကျော်ပျောက်သွားတဲ့အတွက် ကိုအတွက်တန်ဖိုးရှိတာတွေကိုအမြဲတမ်းဘက်ကပ်တင်ထားဖို့ထပ်တတိပေးရရောက်တယ်လို့အဆိုတော်တားဆိုးကပြောပါတယ်။အွန်လိုင်းပေါ်မှာတင်ထားရင်မပျောက်နိုင်ဘူးဆိုတာမဟုတ်ဘူးဆိုတဲ့သက်တည်ပဲလို့သူကထောက်ပြပါတယ်။
မပျောက်ဘူးဆိုတာတော့မဖြစ်နိုင်ဘူးနော်။အခု
ဘယ်ရမှာမမြဲဘူးဆိုတာအဲ့မှာသွားတွေ့ပါတယ်။အဲ့တော့ကျွန်တော်တော့ Hardison နဲ့အနည်းဆုံး3-4လုံးငငယ်လေးရပါတော့။ကျွန်တော်တို့ဖြတ်တန်းရခက်ကအမတန်ဟိုဒီ Hardison size လေးရဲ့ပထမဆုံးကွန်ပျူတာဆို 1.44 လောက် 1.22K အဲ့လိုမျိုးနဲ့ဖြစ်လာအခုဆို 1TB ပဲတုံးနေတာအခါမှာတော့ Digital Artist တွေတော့ပြောနေတာကတော့ဒီခက်မှာ Digital ခက်မှာတော့အနည်းဆုံး 1TB ဆိုရင်လည်းနှလုံးသွင်းမှာပို့ပြီးတော့ကြွားထားကြပါလို့ကျွန်တော်ဆက်အကြံပေးနေပါတယ်ခင်ဗျာ
။ရောသမငွေဆိုတော့တားဆိုးဖြစ်ပါတယ်ကိုပိုင်ဆိုင်သမျှတခြင်းဖိုင်ဓာတ်ပုံဖိုင်အတန်ဖိုင်အားလုံးကိုလုံခြုံစိတ်ချရပါတယ်လို့ဆိုရဲ cloud storage တွေမှာသိမ်းနိုင်နေတဲ့ခက်မှာကိုသိမ်းတာတွေအားလုံးမပြောက်ပြက်ပဲတကယ်ရှိနေမှာလားဆိုတာကိုပြန်စဉ်းစားစရာဖြစ်တယ်လို့ကို့မှာ backup copy သိမ်းထားတာကအကောင်းဆုံးဆိုတာကို MySpace ကတက်တင်ပြနေပါတယ်ရှင်
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်အခုမအေးတန်တာကျော်စီစဉ်တင်ဆက်ပေးမဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ Try Story ရဲ့နောက်ဆုံးယုံတင်တဲ့ကားတင်မှာပါတဲ့ဇက်ကောင်တလေးနဲ့မိတ်ဆက်ပြီးတော့အိန္ဒိယကအချမ်းသာဆုံးတထဲကြီးရဲ့မင်္ဂလာပွဲဘသူတွေများရောက်လာခဲ့ကြပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ် Everyone can rock out like a superstar Made a friend in class Oh she's already making friends No no ဒီနေ့အင်္ဂါမတ်လ16ရက်နေ့ကပဲဟောလိဝုဒ်ရုပ်ရှင်ကားတက္ကသိုလ်အတွက် trailer အမေကထွက်လာတာပါနာမည်ကျော်ကာတွန်းရုပ်ရှင် Toy Story ရဲ့အဆက်ဖြစ်ပြီးတော့ဒီကားတစ်ထပ်မှာတော့ဇွန်တစ်ပိုင်းခင်းတစ်ပိုင်း Spock ဒါရိုက်အင်္ဂလိပ်လိုအရှိဆုံးတော့ Spoon ဇွန်နဲ့ Fox ဆိုတဲ့ခင်းကိုပေါင်းပြီးတော့ရေးထားတဲ့စကလုံးအစ်စ်ပါအဲ့ခင်းဇွန်လေးကိုဇက်ကောင်တဲ့နေရာမှာထည့်ထားပါတယ်သူ့ရဲ့နာမည်က Foggy လို့ခေါ်ပါတယ်သူ့ရဲ့ပိုင်ရှင်ကောင်မလေးဘိုနီကသူ့ကိုအယုတ်လုပ်ပြီးကစားတာပါဒီစကားရဲ့ဇက်လိုက် Woody ကဘိုပိနဲ့ပေါင်းပြီးတော့ Foggy ကိုလိုက်ပြီးကဲပါတယ်Foggy ကသူ့ကိုယ်သူဘာတူလဲဆိုတာအမျိုးအမည်မကွဲပြားပဲစိတ်တက်ကြနေတာပါ။ဒီတော့အင်ကထွက်ပြေးပြီးတော့ဒုက္ခရောက်ပါတော့တယ်။ But we got to get Forky. God only knows On my way, Woody. ဒီကတော့ငားတဲ့မှာနောက်ထပ်အဓိကဇက်ကောင်ဖြစ်တဲ့ Buzz Lightyear နဲ့နောက်သူတို့တစ်ဖွဲ့လုံး Forky နဲ့သူ့နောက်ကိုလိုက်ခဲ့တဲ့ Woody ကိုပါလိုက်ပြီးတော့ရှာကြရပါတယ်။ဒီ Toy Story ရုပ်ရှင်ကားကအထွက်အမြတ်တကားပြီးတကားပို့ပြီးအောင်မြင်မှုရလာနေတာမလို့ဒီနောက်ဆုံးကလည်းအောင်မြင်မှုတွေပို့ပြီးရလာမလားအလုံးကမျှော်လင့်နေပါတယ်။ပထမဆုံးဇာတ်ကားမှာဆိုရင်ကမ္ဘာတဝန်းပြတာဝင်ငွေဒေါ်လာတန်400နီးပါးရခဲ့ပြီးတော့တတိယရုပ်ရှင်ကားထွက်တဲ့အချိန်မှာတော့ဝင်ငွေဒေါ်လာတန်1000ကျော်ခဲ့တာပါ။အခုနောက်ဆုံးရုပ်ရှင် Toy Story နံပါတ်4ကိုတော့ဇွန်လ22ရက်နေ့ပြီးခဲ့တဲ့ကြာသပတေးနေ့ကပဲ American တဝန်းမှာစပြီးတော့ရုံတင်ပြတာနေပါတယ်ရှင်။ Okay. အိန္ဒိယနိုင်ငံမှာအချမ်းသာဆုံးစင်းနေဝင်တဲ့ Reliance Industry ပိုင်ရှင်ဂရေဂျွေတထေ Mukesh Ambani ရဲ့သားမင်္ဂလာပွဲကိုတော့ပြီးခဲ့တဲ့တနင်္ဂနွေမှာအိန္ဒိယရဲ့ဖျော်ဖြေလုပ်ငန်းအချက်ချကြတဲ့မွန်မိုင်းမြို့မှာကျင်းပပြီးတော့မလ10ရက်နေ့မှာအိန္ဒိယရဲ့ဖျော်ဖြေလုပ်ငန်းတွေမှာအချက်ချကြတဲ့မွန်မိုင်းမြို့မှာမလ10ရက်နေ့ကကျင်းပတော့ဘောလိဝုဒ်အနုပညာနယ်ပယ်ကနာမည်ကျော်တွေအားကစားမှထင်ရှားတဲ့သူတွေတော်တော်များများရောက်လာတာတွေ့ရပါပြီ။သူတို့တော့ကရိုးရာအမဲရောင်ကူတာဝစ်ဆုံတို့သမီးကတော့ရွှေရောင်စာရီနဲ့တွေ့ရပါတယ်။အိန္ဒိယရုပ်ရှင်လောကမှာနာမည်ကြီးတွေဖြစ်တဲ့အမီတာဘာချန်း၊အရှေကူမာ၊အစ်ဝါယာရေ၊ရက်ခာ၊ကာရန်ဂျိုဟာနဲ့ခရစ်ကက်အားကစားမှအထူးကြော်ကြတဲ့စာချင်တန်တူကာတို့လည်းဒီမင်္ဂလာပွဲကိုရောက်လာခဲ့ကြပါတယ်။အသက်28နှစ်အရွယ်သူတို့သားအာကက်ရှ်က Reliance စီးပွားရေးလုပ်ငန်းစုကြီးရဲ့အကြီးအကဲ Mukesh Ambani ရဲ့သားဖြစ်ပြီးတော့သူတို့သမီးရှယ်လော့ကာ မက်တာကတော့အရင်ချမ်းသာတဲ့စိန်ကုန်းလေRosie Blue Company ရဲ့အမှုဆောင်ညွှန်ကြားရေးမှူး Russell Macda ရဲ့သမီးဖြစ်ပါတယ်။သူတို့သားဘက်ကဆိုရင်သူ့ရဲ့ကုမ္ပဏီကရေနံနဲ့တဘာဝတန်ငွေ2.4ကအစဆက်သွယ်ရေးနဲ့လက်လီအယောင်လုပ်ငန်းတွေအစုံလုပ်ကိုင်ပြီးတော့အာရှရဲ့အချမ်းသာဆုံးသူလည်းဖြစ်ပါတယ်။ကမ္ဘာမှာဆိုရင်တော့နံပါတ်13ရောက်မြောက်အချမ်းသာဆုံးတစ်ထည့်ဖြစ်တယ်လို့ Forbes Magazine ကပြောထားပြီးတော့သူ့ရဲ့ပိုင်ဆိုင်မှုကစုစုပေါင်းဒေါ်လာတန်5000လောက်ရှိတယ်လို့ခန့်မှန်းရပါတယ်ရှင်။သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ Yom yin tan jang ma, dine ngari wane tai ma sa tiin tau lu ne, VOA Apasin Magazine si sima ji shu nai maari. VOA Myanmar wa ye internet ma suin ne, YouTube ne, Facebook sa mien nari wo ma shu za nai ja waare shin. Pyo shun zi ya ne li dine ti ja waari no. I'll have my own yacht, I'll have my own jet.
မေးတန်လာကျော်ရဲ့တက်တန်ရောင်းသတင်းလွှာကိုနားဆင်ကြကြရပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့ရတခစ်မဂဇင်းအကြံပေးအရီတာစာရေးဆရာမှတင်တင်းတာပါကိုယုံကြည်တယ်လို့ဆိုတာဝေမျှထားပါတယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကလေးပြိတ်သက်တွေ့လာတဲ့အခါမှာခလေးစာပေကိုပေါ့နော်ဟောပြောလာတဲ့စိတ်ဝင်စားလာတယ်။ဒါဖြစ်လို့လဲဆိုတော့လူကြီးတွေကလည်းသူတို့ကလေးတွေကိုကလေးတွေအတိအကျဖွင့်ပေးခြင်းနဲ့သူတို့မှာစိတ်ဆန္ဒရှိရအောင်တွေ့ရတယ်။ဒါပေမဲ့ကလေးတွေနဲ့ကျမပေါ့နော်ဆက်ဆံကြည့်ရတဲ့အခါမှာဘယ်လိုတွေ့လဲဆိုတော့ကလေးတွေကစာအုပ်မဖတ်ရဘူး။စာအုပ်လိုအပ်ချက်တွေရှိနေတာကိုကျမတွေ့တယ်။အเจ้าနေ 就都在嘛，他妈的等于的通就都在没出来，那大理的瓜地也对的。哎，对了，对，怎么旅游保险也来了呢？哎，克里萨比有好标的，克里萨比啊，你标，是吧？那迪克雷的宝马啊，不老提，就带要得是为哈利的宝呢，是吧？好标牌的，哎，巴西罗来说了，迪克雷萨比啊，宝呢，迪克雷啊，啥，都罗也是古色的哦，宝呢，迪亚也看的对的，杨丽的啊，啥，哎，都罗也宝呢，哦，宝年也多不阿姆哦。那个地也沙巴里的个，那是个龙里的沙巴里的，地下里的啊嘞，克里里的，个龙卷瓦木的，个那米达米达的特别大里的，老高刚就住那边，地罗地里的个那，大里的也那边是要做对的看嘛，大里的有好标配的，也有嘞个那外地的个那，那不是这么地下的个那，是点老几的，这么弄年年的话，开一抓来点来。少了少，起码有别的了。你别看嘛，哎，轮流他去啦，你家我别家啦，是不是好？那咱家啊，你咱家五级啊，到那边，那你家里啊，我们别的好对呀嘞。哎，起码阿拉这道理就完了。哎，起码了，起码那些在在买的老可怜的呢，哦，家里的了，可怜的我别的，讲说你在的包通可怜的啊，比啥他的没经历，也都阿妈的，你全村的女的，帮点事情也过经啥的呀，也他妈的阿他妈快家比呀的，哎，家里阿龙啊，起码都也帮你的嘛，隔壁阿里的嘛，爸的说啦，亲家辈的，那都这样的吃饱嘛，那可怜啥的，你哪来看嘛，爸爸也那得的。阿爸的娘你要对呀，那爷爷的孙子娘你要对呀，他的有嘞怎么不会没叫啊？这些东西怎么都没买到？那怎么都等于没买？物业爷爷的，怎么都生产的了？那底下里的来突破嘞？医院这边是压力让阿他娃嘞？物业爷爷啊，房间里的物业爷爷讲里的，那都看怎么都能干嘛？对着阿奶娃嘞，他里的呀，我老弟。这边呢，特别的，毕竟呢，你也叫第一个 level 呢，起码你呢，可以稍微努力，偷点看嘛嘞。这边呢，特别的，稍微可以，物理也啊呢，特别的，稍微努力，第三边的啊，你特别的，对，必须搞得精嘛嘞。那时候我们呢，起码有几啊，不呢，你看哪里，在在哪里啊？你那里，在他妈里，也单不背那里，你阿龙啊，可以的，小太婆，单不背家娃嘞，他妈的，起码都单一啊，不呢？啊，可怜的那条就嘛都要腰斩好了，好了腰得卡嘛，啊，就嘛路嘛，他妈呢，阿他妈快家地也可怜的，那可怜上的，比几匹狼们是危险的，那底下的要慢点，啊，就嘛路也哪个对，那可怜的我，早可以回家吧路，就在你们中秋节去。
阿爸先点赞你嘞，都用几下看那对，不如找亚牛妈妈说，够用几下你嘞，我包完孙女皮肤，配口牙子。Email us at burmese@voanews.com burmese@voanews.com go စာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ဒီရန်ဂျီယာစီစဉ်ကိုခုလိုတနင်္လာနေ့ညတိုင်းမှာအသစ်90နိုင်ပြီးကြာသာပတေးနေ့မနေ့မှာနောက်တစ်ချိန်ပြန်ပြီးတော့90နိုင်ပါတယ်ရှင်ကျမတို့ဖီယိုကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပို့လို့ရဲ90လို့တဲ့တဲ့ချင်းတွေတောင်းယူလို့ရဲဆိုရင် VOA အမေရိကန်တမ်းမြမပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာမှရှင်းငါးငါးကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
ရှင်ပြောနိုင်ငံရေးအရကိုယုံကြည်ရပေါ်မှာယက်တီလှူရှားပြောဆိုတဲ့ပေါ်ဖန်းစီအရေးယူခံရသူတွေနိုင်ငံရေးပြောကားနဲ့ဆက်နွယ်ဖန်းစီခံရသူတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြပါရယ်လက်ရှိမြန်မာနိုင်ငံရေးမှာဘယ်လိုလူမျိုးတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြတယ်လဲဘယ်လိုပုံမှောက်တွေကိုနိုင်ငံရေးမှုတွေဆိုပြီးတော့သတ်မှတ်ယူဆမလဲလာမယ့်အင်္ဂါနေ့ည၄:
ယ်ဆိုရင်တဲ့ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်အယူဆကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က1-232-382-954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော့ရှင်တို့ကြည့်လို့ပါတယ်။
လာမယ့်အင်္ဂါညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပြရစီရှင်။မနက်ပိုင်းအင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 9323ညလိုင်းဒိုမီတာ19 kHz 9433ညလိုင်းဒိုမီတာ25 kHz 9895နဲ့ဒုတိယနာရီဝက်မှာလိုင်းလမီတာ190 kHz 63ည43ညတို့ကနေတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။အခုတင်းလာနေ냐ပဲထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကပြောပြပေးပါဦးမယ်ရှင
်။2016အမေရိကန်ရွေးကောက်ပွဲမှာထရန့်စီယိုရဲ့တာဝန်ခံတွေနဲ့ရုရှားဆက်နွယ်မှုရှိမရှိတစ်နှစ်နီးပါးကြာအောင်စုံစမ်းမှုကနေတမရမှာလုံးဝအပြစ်ကင်းတယ်ဆိုတာသက်သေပြလိုက်တာပဲလို့အင်ဂျီရောကတင်းနယ်လာနေမှာပြောကြားလိုက်ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့စုံစမ်းတွေးရှိချက်တွေအရရုရှားနဲ့ထရန့်စီယိုရဲ့တာဝန်ခံတွေပူးပေါင်းကြံစည်ခဲ့ခြင်းမရှိသလိုတရားစီရင်ရေးအပေါ်တမရကမနှောက်ယှက်ခဲ့ဘူးဆိုတာကိုအခုအမေရိကန်ပြည်သူတွေသိရပြီလို့အင်ဂျီရောပြောခွင့်ရသူဆာရာဆန်ဒါစ်က NBC နဲ့ CNN ရုပ်သံဌာနတွေကိုပြောကြားခဲ့တာဖြစ်ပါတယ်။တမရထရန့်ကလည်းသူ့အပြစ်ကလုံးဝလွတ်တယ်လို့ပြောကြားခဲ့တယ်လို့တမရတယောက်အနေနဲ့အခုလိုစုံစမ်းခံရတာရှက်စရာဖြစ်တယ်လို့တုံ့ပြန်ပြီးတော့တခြားတစ်ဖက်ကိုစုံစမ်းတင်တယ်လို့ပြောကြားခဲ့ပါတယ်။ Robert Mueller ရဲ့အစီရင်ခံစာကိုအကျဉ်းချုပ်ပြီးတော့ရှေ့နေရုပ် William Barr ကလွှတ်တော်ကိုပေးပို့ခဲ့တဲ့စာထဲမှာတော့တမရထရန့်ကတရားစီရင်ရေးကိုနှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတာနဲ့ပတ်သက်လို့တမရအနေနဲ့ရာဇဝတ်မှုမကျူးလွန်ခဲ့ဘူးလို့စုံစမ်းရေးမှူး Mueller ကကောက်ချက်ချမှတ်ထားတယ်လို့အပြစ်မရှိဘူးလို့လည်းပြောမှတ်ထားဘူးလို့ရေးသားထားပါတယ်။ထိုင်းနိုင်ငံမှာမတ်လ24ရက်နေ့ကလုပ်ခဲ့တဲ့ရွေးကောက်ပွဲရလဒ်အပြည့်အစုံကိုမေလ9ရက်နေ့ကျမှကြီးညာမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားလိုက်ပါတယ်။ဘယ်ပါတီကမဲရလဒ်အများဆုံးရထားတဲ့ဆိုတာသိပေမဲ့မဲရလဒ်နဲ့ပတ်သက်တဲ့တိုက်ကြချက်အားလုံးကိုစုံစမ်းပြီးမှရလဒ်ကိုကြီးညာမယ်လို့ကော်မရှင်အကြီးအကဲကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။စစ်တပ်လိုလားတဲ့ပလန်ပရာချာရုတ်ပါတီကရှေ့ပြေးနေတယ်လို့ကော်မရှင်ကအစောပိုင်းတုန်းကပြောကြားခဲ့ပေမဲ့မဲမမှန်မကန်မှုတွေရှိတယ်ဆိုတော့ပြောကြားမှုတွေကြဲကြဲလောင်လောင်ထွက်လာခဲ့တာဖြစ်ပါရဲ့ရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာရခိုင်တပ်မတော် AA နဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာ AA ဘက်ကမြောက်ဦးရှေးဟောင်းရင်ကျေးမှုနယ်မြေနဲ့ရက်ွက်တွေအတွင်းကနေပစ်ခတ်မှုတွေရက်ရွာတွေအတွင်းကနေပစ်ခတ်မှုတွေရှိတယ်လို့မြန်မာတပ်မတော်ကပြောကြားလိုက်ပါတယ်။ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကအဲ့ဒီလိုပြောတာပါ။မြောက်ဦးတိုက်ခိုက်မှုမှာ AA အဖွဲ့ကတော့လူနေအိမ်ကြီးတွေအတွင်းပြက်ခတ်တာမျိုးမရှိဘူးလို့ညင်းဆိုထားပါတယ်။ AA အဖွဲ့ကိုအကြမ်းဖက်လက်နက်ကိုင်အဖွဲ့အဖြစ်သာတတ်မှတ်တယ်လို့လည်းတပ်မတော်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုတိုက်ခိုက်ခံရတာနဲ့ပတ်သက်လို့အစစ်မြင့်စုံစမ်းစစ်ဆေးမှုလုပ်မယ်လို့ဝန်ကြီးချုပ် Jacinda Ardern ကဒီကနေ့ကြေညာလိုက်ပါရဲ့ရှင်
။တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Rob McLean ဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 32တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ VOA သတင်းများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.